Welcome to the Voice of America in Burmese.
ဘေးအန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2023ခုနှစ် August လ26ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 3251နဲ့ line meter 190အပြင်VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာညချမ်းပါသာရရှင်များခင်ဗျာ။ကျွန်တော်ကတော့ဝင်းမင်းပါ။ဒီညထိတ်တဲ့ရောက်သတင်းတွေကိုကိုရန်နိုင်နဲ့ပဲပြောပြပေးမှာပါ။ဒီနေ့အထူးခြားဆုံးသတင်းတွေထဲမှာတော့ရုရှားကြီးစားတဲ့ခေါင်းဆောင်တည်ဆုံးပြီးသူ့တပ်သားတွေတစ္ဆာရှိဝန်ခံချက်ထိုးဖို့သမရမိတ်ထုတ်လိုက်ပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ဆောင်တဲ့ကိုတော့တရုတ်လေရင်အကြိမ်ကြိမ်ဝင်ခဲ့တယ်လို့ထိုင်ဝမ်ကပြောပါတယ်။နောက်မြန်မာဘက်ကဖမ်းထားတဲ့အွန်လိုင်းရာဇဝတ်တရခံ17ဦးကိုတရုတ်ဘက်ပြန်ခေါ်သွားပါပြီ။အခုလိုသတင်းတွင်တဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါခွေနေ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့တနင်္သာရီတိုင်းကော့တောင်းမြို့နာမှာတိုက်ပွဲတွေကြောင့်ဒေသခံ100ကျော်ထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါဗျ။ဒီပြည်ည
မဆန်နေရကြောက်ပြီးတော့your data ကဒီတော့တရားကြော်လောက်ကဒီအခင်းဖြစ်တဲ့နေ့မှာပဲဒီနေ့လက်ပိုင်းလောက်မှာပေါ့ဒီ site ကိုသူတို့စစ်လေတွေကူပြီးဖြတ်ပြီးသွားတာခင်ဗျာဟုတ်ကဲ့
တင်္သာရီဒေတာကန်တူပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နိုင်ငံတော်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသံအစည်းအဝေးဥတ္တမအောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားကြီးစားတဲ့ခေါင်းဆောင်တည်ဆုံပြီးဒီတပ်သားတွေအနေနဲ့နိုင်ငံအပေါ်တစ္ဆာရှိကြောင်းဝန်ခံချက်ထိုးဖို့သမ္မတဗလာဒီမာပူတင်ကအမိန့်ထုတ်လိုက်ပါတယ်ဒီဖာဂနာကျေးဇတ်တက်ကောင်းဆောင် Ref Kenny Precaution တည်ဆုံးမှုဟာအနောက်နိုင်ငံတွေခံမှန်းခဲ့တယ်လို့ရုရှားသမ္မတဗလာဒီမာပူတင်လက်ချက်မဟုတ်ဘူးလို့ထုတ်ပြန်ပြီးမှပဲဒီဝန်ခံချက်အမိန့်ကိုသမ္မတကိုယ်တိုင်မနေ့ကလက်မှတ်ထိုးထုတ်ပြန်လိုက်တာပါကျေးဇတ်တက်ကောင်းဆောင် Precaution ဘော်ဒူးနေ့ကလည်းပြတ်ကျတည်ဆုံးမှုတဲ့တည်ဆုံးခဲ့တာဟာရုရှားသမ္မတလက်ချက်လို့ခံမှန်းတာဟာလုံးဝလိမ်ညာမှုကြီးတာဖြစ်တယ်လို့ရုရှားသမ္မတရုံးကမနေ့ကပဲထုတ်ပြန်ခဲ့တာပါအခုချိန်ထိတော့ရုရှားသမ္မတရုံးအနေနဲ့ဒီကျေးဇတ်တဲ့ကောင်ဆောင် precaution တည်ဆုံးခဲ့မှုအသေးစိတ်အတိအကျအတည်ပြုပေးဖို့ညှဉ်းဆန်းထားပြီးစေဝါစံသက်မှုရလဒ်တွေစောင့်ဖို့လိုသေးတယ်လို့သာထုတ်ပြန်ထားပါတယ်။ရုရှားလေကြောင်းဌာနကတော့မော်စကိုမြို့အနောက်မြောက်ဘက်မှာဗိုဒူးညားကညနေကပြတ်ကျပြီးလိုက်ပါသူအလုံးတည်ဆုံးသွားတဲ့ပုဂ္ဂလိကဂျက်လီနဲ့မှ precaution ပါသွားခဲ့တယ်လို့အတည်ပြုခဲ့ပါတယ်။သမ္မတပူတင်ကိုယ်တိုင်လည်းဒီလေရင်ပြကြတည်ဆုံးခဲ့သူ10ဦးရဲ့မိသားစုတွေကိုဝန်ထဲစကားပါရမှာကနဦးသတင်းတွေရ precaution နဲ့သူ့ရဲ့ Wagner တပ်ဖွဲ့ထိပ်ပိုင်းအရာရှိတွေအားလုံးတည်ဆုံးခဲ့တဲ့သဘောပြောခဲ့ပါတယ်။ဒါအပြင်လွန်ခဲ့တဲ့2လကရုရှားစစ်တပ်ကိုပြန်ပုံကန်ခဲ့တဲ့ကြီးစားတဲ့ကောင်ဆောင် precaution ဟာကြီးကြီးမားမားအမားကြီးကျွလွန်ခဲ့တယ်လို့လည်းသမ္မတပူတင်ကထည့်ပြောခဲ့ပါသေးတယ်။ American ထောက်လှမ်းရေးဌာနရဲ့ကနဦးဆန်ဆက်ချက်အရတော့ပြကြသွားတဲ့လေမှာပောက်ကွဲမှုဖြစ်အောင်တမင်လှုပ်ဆောင်ခဲ့တာလို့အမေမဖော်လို့တဲ့အမေရိကန်နဲ့အနောက်နိုင်ငံအရာရှိတွေကထုတ်ပြောထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့24နှစ်အတွင်းထိုင်ဝမ်ကျွန်းရဲ့ Pacific အရှေ့ဘက်ကမ်းခြေဒေသအပါဝင်လေကြောင်းကာကွယ်ရေးဇုန်တဲကိုတရုတ်လေတပ်ကလေရင်တွေအကြိမ်20လောက်ဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မနက်မှာပြောပါတယ်လွန်ခဲ့တဲ့3နှစ်အတွင်းတရုတ်တို့ကစီးရေးအရအချိန်မြင့်ဖိအားပေးလှုံ့ဆော်လာနေတဲ့အပေါ်မှာထိုင်ဝမ်ကျွန်းကမချေနှက်ကြောင်းအမဲပြောလို့ရှိပါတယ်ထိုင်ဝမ်ဒုသမရဝီလျံလိုင်းအခုလအတွင်းမှာအမေရိကန်နိုင်ငံကိုတွားရောက်ခဲ့တာကိုဒေါသနဲ့တုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်စနေနေ့ကလည်းတရုတ်ဘက်ကထိုင်ဝမ်ကျွန်းဒီမှာတရက်ကြာစီးလေးချင်းမှုတွေပြုလုပ်ခဲ့ပါသေးတယ်တရုတ်တို့ရဲ့အဲ့ဒီစီးလေးချင်းမှုအတွင်းမှာ SU-30 နဲ့ဂျေတန်းစတဲ့ဂျက်တိုက်လေယာဉ်တွေနဲ့ရင်ကိုတင်းမောပစ်တဲ့တိုက်လေယာဉ်တွေမှာပါဝင်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတောက်ကြားနေမှာရှင်းလင်းတင်ပြခဲ့ပါတယ်ဒီစီးရေးလေ့ကျင့်မှုအကြောင်းသိနိုင်ဖို့အတွက်တရုတ်ကာကွယ်ရေးဌာနကို Writer သတင်းဌာနကဆက်သွယ်ခဲ့မိတယ်တရုတ်သုံးတရာတော့တုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘူးအလားတူပဲတရုတ်ဘုံကျဲလေယာဉ်တွေနဲ့ drone လေယာဉ်တွေဂျပန်နိုင်ငံ Okinawa ကျွန်းနဲ့ Taiwan ကျွန်းအနီးမှာပြန်တန်းခဲ့တဲ့အတွက်ဂျပန် jet တိုက်လေယာဉ်တွေအလင်းမြန်ဆေးလွတ်ပြီးတော့စောင့်ကြည့်ခိုင်းခဲ့ရတယ်လို့ဂျပန်အစိုးရကတောက်ကြနေမှာပြောပါတယ်ခင်ဗျာ
မြန်မာဘက်ကဖမ်းထားတဲ့ internet online ရာဇဝတ်မှုတန်တရားတရားခံ12ဦးကိုတရုတ်ဘက်ကပြန်ခေါ်သွားပါပြီ မြန်မာရဲတွေအနေနဲ့ကရင်ပြည်နယ်မြောက်ပိုင်းမြို့မှာထိမ့်သိမ်းထားခဲ့တဲ့ဒီအွန်လိုင်းလင်းလဲမှုတန်တရားရှိသူတွေကိုမကြာခင်ကပဲတရုတ်ရဲတွေကပြန်ခေါ်လာခဲ့တယ်လို့တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနကမနေ့ဩဂတ်လ25ရက်နေ့ကပဲထုတ်ပြန်လိုက်တာပါဒီတန်တရားတရားခံတွေအနေနဲ့တရုတ်ပြည်မကြီးဘက်ကလူတွေကိုပြစ်မှတ်ထားပြီးအွန်လိုင်းကနေဖျားယောင်းဆက်ဆောင်ခဲ့တယ်လို့တရုတ်လုံခြုံရေးဝန်ကြီးဌာနအကြေညာချက်ထုတ်ခဲ့တာကိုတရုတ်နိုင်ငံပိုင်ရှင်ဝါသတင်းဌာနကဖော်ပြလိုက်တာပါလွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းတရုတ်နိုင်ငံတဲ့ဒီအွန်လိုင်းလိမ်လည်မှုအဖွဲ့တွေကိုဖမ်းဆီးနှိမ်နှင်းမှုတွေများလာတာကြောင့်ဒီအဖွဲ့တွေအနေနဲ့တခြားနိုင်ငံတွေကိုရွှေ့တာပိုများလာခဲ့တယ်လို့လည်းကြေညာချက်မှာဆက်ဖော်ပြထားပါတယ်။ဒါပေမဲ့ဒီနှစ်ဆိုင်းပိုင်းကစပြီးတရုတ်ရဲတွေအနေနဲ့မြန်မာပါဝင်လာအိုစ်ကမ္ဘောဒီးယားဖိလစ်ပိုင်ကရဲတွေနဲ့ပူးတွဲစစ်ဆင်ရေးနှိမ်နှင်းမှုလုပ်ခဲ့တာကလည်းအခုထိတန်လျာရှိသူပေါင်း300ကျော်ဖမ်းဆီးခဲ့ပြီးအမှုတွေအားလုံးစစ်ဆဲနေဆဲဖြစ်တယ်လို့လည်းကျင်းညာချက်မှာရှင်းပြခဲ့ပါတယ်ဒီနေ့ချက်တာပြင်းတော့ကတော့အခုလိုတန်တရားနဲ့မြန်မာဘက်ကဖန်ထားသူနှူးကိုရန်ကုန်နိုင်ငံကလေစစ်ကနေတရုတ်ဘက်ကိုလွှဲပေးခဲ့တယ်လို့မြန်မာပိုင်မီဒီယာတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာဟိုင်းဒိုမီတာ51kilohertz 5885တို့ဖြင့်စနစ်တရုံးမှာလိုင်းလက်မီတာ190 kilohertz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းမှာသောတာရှင်များခင်ဗျာ VOA American တန်ကနေစနေညသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ဂျပန်နိုင်ငံကနျူကလ িয়ার ရေစုစွန့်ပစ်မှုအပေါ်အရေးယူပေးဖို့တောင်ကိုရီးယားမှာတောင်းချီပြီးဆန္ဒပြခဲ့ကြပါတယ်ဖူကူရှိမာနျူကလ িয়ার ဆက်ယုံထုတ်ရေစုထုတ်လွှင့်မှုပေကင်နာကိုစစ်ဆေးတွေ့ရှိပြီးပါပြီလို့ဂျပန်ဘက်ကမနေ့ကပဲအာမခံခဲ့ပြီးမှတောင်ကိုရီးယားဆန္ဒပြသူပေါင်း 5,000 ခန့်ကတော့ဒုက္ခရောက်နိုင်မှာဆက်ဆိုရင်ပြီးဒီနေ့ဆိုးမျိုးတော်မှာဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့ရေဒီယိုတတိကျပစ္စည်းစောင့်ကြည့်ရေးကိုရီးယားအဖွဲ့ကချွိုင်ကျုံစွတ်ကလောလောဆယ်မှာတော့ပင်လယ်စာတွေမှာဒီရေဒီယိုတတိကျပစ္စည်းတွေမတွေ့နိုင်သေးပေမဲ့ကာလတစ်ခုမှာတော့တောင်ကိုရီးယား၅ဖက်လုပ်ငန်းကိုထိခိုက်နိုင်တယ်လို့ထောက်ပြခဲ့ပါတယ်ဒီရေစွတွေကိုပစိဖိတ်သမုတ်တရားနဲ့စွန့်ပစ်လိုက်တာကြောင့်နောက်ပိုင်းဖြစ်လာနိုင်တဲ့ဘေးဒုက္ခအန္တရာယ်အတွက်တောင်ကိုရီးယားအစိုးရအနေနဲ့ကြိုတင်ပြီးအပြေရှာထားဖို့လိုနေပြီလို့လည်းချွိုင်ချုံစွတ်ကတောင်းဆိုလိုက်ပါတယ်။ဆူနာမီဒဏ်သင့်ဖူကူရှိမာဒိုင်အချီနျူကလ িয়ার ဆက်ယုံတပ်ပေါင်းဘုံမှာအေးအေးခံဖို့အသုံးပြုခဲ့တဲ့ရေစွတွေကိုစွန့်ထုတ်တာမဟုတ်ဖို့ပြည်တွင်းပြည်ပ၅ဖန်းလုပ်ငန်းတွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းသမားတွေကတောင်းဆိုခဲ့ပေမဲ့ဂျပန်ဘက်ကတော့တနေ့ချက်သားတွေကစစွန့်ပစ်လိုက်တာပါ။ဒါပေမဲ့ဒီရေစိုးတွေကိုစနစ်တကျတန့်စင်ပြီးစွန့်ထုတ်ခဲ့တဲ့ရေနမူနာကိုစစ်ဆေးကြည့်ရမှာရေဒီယိုတတိကျမှုကလက်ခံနိုင်တဲ့အတိုင်းအတာအတွင်းမှာကောင်းကောင်းရှိနေတယ်လို့စက်ယုံတာဝန်ရှိသူတွေကမနေ့တောက်ကြနေကပဲပြောခဲ့ပါသေးတယ်ခင်ဗျာ
။လူရည်ထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးတဲထန်စွာရွာသွန်းနေချိန်မှာပဲသွေးလွန်တုတ်ခွေးယောဂါကူးဆက်သူအရေးအတွက်တိတိကျကျတိုးလာနေတာကိုကိုင်းတွဲဖြေရှင်းဖို့ကျမရေးဆိုင်ရာတာဝန်ရှိသူတွေကြားမှာအခက်ကြုံနေရပါတယ်။မိုးတဲထန်စွာရွာသွန်းမှုအပူချိန်မြင့်မားမှုနဲ့ဆိုထိုင်းမှုပမာဏများပြားမှုစတဲ့အချက်တွေပေါင်းစပ်ပြီးတော့ဖြစ်ပေါ်ရာကနေဘင်္ဂလားဒေ့ရှ်မှာချင်းပေါက်ဖွားမှုနှုန်းမြင့်မားလာတဲ့အတွက်ကြောင့်ဒီသွေးလွန်တုတ်ခွေးယောဂါလည်းဖြစ်ပွားမှုနှုန်းမြင့်တက်လာတာလို့ WHO ကဥပကျန်းမာရေးအဖွဲ့ကြီးကအခုလဩဂတ်လမှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဩဂတ်လ15ရက်နေ့အထိအစိုးရကကောက်ယူပြီးထုတ်ပြန်တဲ့စစ်တမ်းတွေရတော့ချင်းကားတစ်ဆင့်ယောဂါကူးဆက်ပြီးတော့နာမကျန်းဖြစ်သူဟာ9000အထိရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တကယ်ယောဂါပိုးကူးဆက်သူအရေးအတွက်ဟာဒီထက်မကပိုများနိုင်တယ်လို့သူတွေတီတွေနဲ့လူလူကျမ်းမာရေးအရာရှိတွေကပြောပါတယ်။ဩဂတ်လလယ်ပိုင်းအထိအသက်18နှစ်အောက်ဒီ81ယောက်ပါဝင်ဒီသွေးလွန်တုတ်ခွေးယောဂါကြောင့်စုစုပေါင်းသေဆုံးသူ426ယောက်ရှိခဲ့တယ်လို့ဆိုပါတယ်။ဒါဟာကူးဆက်ယောဂါအတွက်မှတ်တမ်းစတင်ကောက်ယူခဲ့တဲ့2000ခုနှစ်ကစလို့သေဆုံးမှုအများဆုံးဖြစ်တယ်လို့လည်းဆိုပါတယ်။မနေ့ကဘင်္ဂလားဒေ့ရှ်မှာသွေးလွန်တုတ်ခွေးယောဂါကူးဆက်သူ6200ကျော်ရှိခဲ့ပြီးတော့သေဆုံးသူကတော့282ဦးရှိခဲ့တာကြောင့်ဒီအချိန်ထိဒီနှစ်မှာတော့သေဆုံးသူအရေအတွက်ဟာမနေ့ကထက်ပိုများနေပြီဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံဟဝိုင်ယီပြည်နယ်မော်ဝီကျွန်းကအသေးအချေများခဲ့တဲ့ဒေါ်မီကြောင့်ပျောက်ဆုံးနေသူက400နီးပါးရှိနေသေးတယ်လို့ဒေသခံအရာရှိတွေကပြောလိုက်ပါတယ်လွန်ခဲ့တဲ့နှစ်ပတ်ကျော်ကမော်ဝီကျွန်းရှိသမိုင်းဝင်အပန်းဖြေမြို့လာဟိုင်းနာတလျှောက်ဒီတော်မီဆက်လောင်ခဲ့တာကြောင့်ပျောက်ဆုံးနေသူစီရင်ကလူပေါင်း388ဦးကျန်နေသေးတယ်လို့မနေ့ကထုတ်ပြန်လိုက်တာပါဒါပေမဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့စီရင်ထွက်ပြီးနိုင်ပိုင်းတွင်မှာပဲဒီ388ထဲက100ကျော်ကအသက်ရှင်ကျန်ရခဲ့တယ်လို့သူတို့ရဲ့မိသားစုတွေကသတင်းပို့လာခဲ့ကြောင်းစီရင်ပြည့်စုံနေတဲ့ FBI Federal စုံစမ်းရေးဘျူရိုကအခုထုတ်ပြန်လိုက်တာပါ ဒါပေမဲ့အခုနောက်ဆုံးထုတ်ထားတဲ့စင်ဟာလည်းလက်ရှိအထိကောက်ယူနိုင်သေးတဲ့အရေးတော်တာဖြစ်ပြီးနောက်ထပ်အများကြီးပျောက်ဆုံးနေနိုင်သေးတယ်လို့လည်း FBI ရဲ့ဟာဝိုင်ပြည်နယ်မြို့တော်ဟွန်နူလူးလူးရဲ့အရာရှိချုပ်စတီဗင်မရဲကမနေ့ကပြောခဲ့ပါတယ်ခင်ဗျာ
အစရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့သတင်းစာရေးဘက်ကတိုက်ပွဲတွေကြောင်းဒေသခံတချို့ထိုင်းနိုင်ငံဘက်ကိုထွက်ပြေးရတဲ့အခြေအနေကိုပြောပြချင်ပါတယ်ထိုင်းမြန်မာနယ်စပ်ကော်တောင်းဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာဩဂတ်လ24ရက်နေ့ကခမောက်ကြီးမြို့နယ်နဲ့ချောင်းဝကြီးရွာတွေဘက်ကဒေသခံစစ်ဘေးရှောင်တရာကျော်ထိုင်းနယ်စပ်ရနောင်းခရိုင်တွေကိုထွက်ပြေးခဲ့ကြပါတယ်။ထိုင်းဘက်ကလည်းစစ်ဘေးရှောင်သူတွေကိုယာယီလက်ခံပေးထားပါတယ်။ဒီကြောင့်ပြည်သူတွေတော့ VOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်ဗျာ
။ထိုင်းမြန်မာနယ်စပ်ကော့တောင်းဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဟာမလီဝမ်ကြီးရွာဘက်မှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ဩဂတ်လ24ရက်နေ့ကခမောက်ကြီးမြို့နယ်နဲ့ချောင်းဝကျေးရွာဘက်ကဒေသခံစစ်ဘေးရှောင်တရာကျော်ဟာထိုင်းနယ်စပ်ရနောင်းခရိုင်ထဲကိုထွက်ပြေးလာခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ
်ဒီမလီဝမ်ကျေးရွာဘက်ကနေပြီးတော့သူဟောပေါ်ဒီရေချောင်းနဲ့တွားတယ်ခမောက်ကြီးမျိုးနဲ့ဒီချောင်းဝကျေးရွာဘက်ကပေါ်ဒီစစ်ကောက်စီကနောက်ထပ်သူ130နဲ့သူရေချောင်းခင်းကနေပြီးတော့သူရွာတွေဖြစ်ကိုသူလိုက်စစ်စစ်တာပေါ်ဒီကတော့ဒီပြည်ထဲနဲ့ပတ်သက်ပြီးတော့သူလိုက်စစ်စစ်တာလို့ကျွန်တော်ယူဆရတယ်အဲ့လိုတို့တော့တဲ့ရွာလိုတို့တော့ဆက်စစ်တဲ့ချိန်မှာဒီဒီတချို့ရွာခံတွေပေါ့နော်ဒီတပွဲဖြစ်ပြီးနောက်ပိုင်းမှာဒီဒီရွာဆက်စစ်တို့ချက်ချတာမျိုးလုပ်တာခင်ဗျာဘယ်လိုမျိုးချက်ချတာမျိုးဆိုတော့အခုတပွဲနဲ့ပတ်သက်ပြီးတော့ဒီဒေသခံရွာသားတွေဟိုဖွင့်မကြည့်ဘူးဟိုပြီးတော့ဟိုဆက်ပြီးဟိုဖမ်းဆီးမယ်အင်ဂျင်နီယာကမီးရှို့မယ်ဆိုပြီးတော့ချက်ချတာပေါ့အဲ့လိုပြောတဲ့အခါကျမှတော့ဒီတချို့ရွာခံတွေကကြောက်ပြီးတော့ဒီဟိုရွာဒေသခံဒီတော့ဟိုတရာကျော်လောက်ကဒီအဲ့ခင်းဖြစ်တဲ့နေ့မှာပဲဒီဒီလဘိုင်းလောက်မှာဗောဒီထိုင်းပြည်ကိုသူတို့စစ်တွေနဲ့ကျူးပြီးဖြစ်ပြီးသွားတယ်ခင်ဗျာဟုတ်ကဲ့
ဖြစ်စဉ်ကတော့ကော့တောင်းမြို့မလီဝမ်းကျေးရွာဘက်ကိုစစ်ကောင်စီအင်အား50နီးပါးကစစ်ကြောင်းထိုးတဲ့အချိန်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာကြောင့်စစ်ကောင်စီဘက်ကလည်းထိခိုက်သေးဆုံးတာတွေဖြစ်ခဲ့ပါတယ်ဒီနောက်မလီဝမ်းကျေးရွာဘက်ကနေခမောက်ကြီးမြို့နယ်နဲ့ချောင်းဝဘက်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုလိုက်လံရှာဖွေတာတွေလုပ်လာတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုမျိုးထိုင်းဘက်ကိုစစ်ဘေးရှောင်ရတာတွေကလုံးရဲ့လာရီတုံးကလည်းရှိခဲ့တယ်လို့လည်းဆက်ပြောပြပါတယ်
။အရင်တော့ကတော့ဒီကိုခဘွားပေါ်ဒီခမောက်ကြီးမျိုးနဲ့အဲထဲမှာပဲကျွန်တော်တို့ဒီရှောင်းကိုဝါလို့ပါလို့မှအဲ့ဒါကလည်းဒီလုံးရဲ့ဟို၄၅လောက်လောက်ကလည်းတိုက်ပွဲတွေဖြစ်တဲ့ချိန်မှာလည်းပဲဒီမကြခဏအိမ်မှာနှစ်ခါတော့ပေါ်လာပေါ်တော့ဒီထိုင်းဘက်ကအိမ်ဟိုဒေသခံဆက်ဆောင်တွေကိုဉာဏ်နဲ့ကြည့်ဖက်ပြတာမျိုးရှိတယ်။ဟိုကတော့အစောပိုင်းမှာတော့ကျွန်တော်တို့ကျွန်တော်ဟိုလာပိုင်းတော့ဒီချာတော့မှန်းပြီးတော့ဘူး။ပထမဆုံးဖြစ်တဲ့ချိန်မှာဆိုတော့ကိုယ်ပေါ်ညမဆက်ဆောင်ကိုနှစ်ယောက်ကျော်တော့လောက်ကိုထိုင်းဘက်ကိုဆက်ပြီးသွားတာမျိုးရှိတယ်။ဒီကဲညမဖက်မှာလည်းဒီလက်ဇာတ်ဆက်မှာဒီတိုက်ပွဲဒါရှော့ဖြစ်နေတာတော်တိုင်းမှာပေါ့ဆက်ဆောင်တွေတပတ်နီးပါးလောက်လာပြီးဝင်နေကြရတာမျိုးရှိတယ်ခင်ဗျာ။ဟုတ်ကဲ
့။ဩဂုတ်လအတွင်းမှာပဲကော့တောင်းမြို့မလီဝမ်းကျေးရွာကဒေသခံအမျိုးသမီးအမျိုးသား5ဦးလောက်ကိုစစ်ကောင်စီကဖမ်းဆီးတာတွေလုပ်ခဲ့ကြောင်းဒီအတွက်ဒေသခံတွေဟာတိုက်ပွဲဖြစ်ပြီးတာနဲ့စိုးရင်ပြီးထိုင်းဘက်ကိုထွက်ပြေးကြတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုးတန်စီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်စစ်တပ်ကလွတ်လပ်စွာပြောဆိုခွင့်အပေါ်တင်းကျပ်စွာကန့်သတ်ဖိနှိပ်မှုတွေကြောင့်အမြင်သဘောထားတွေကိုလူမှုကွန်ရက်ပေါ်မှာမတင်ရဲကြဘူးလားဖြစ်နေတဲ့အကြောင်းကိုတော့တက်ကြွလှုပ်ရှားသူတွေရဲ့ပြောဆိုချက်တွေကိုစူးစီးပြီးတော့ Frontier မြန်မာဝိုင်းတော်သားတွေကတိုးတန်စီစဉ်မှာseason တက်ဆက်ပေးထားပါတယ်ခင်ဗျာ
။လက်လက်စွာထုပေါ်ပြောဆိုခွင့်ရတော့ဘယ်နာမှမမရှိဘူးလို့အမကတော့မြင်တယ်
။ခံဝန်လွတ်လာပြီးတဲ့နောက်ပိုင်းအလုပ်ကိစ္စကလွယ်ပြီးတော့ခြား post တွေမတင်ဖြစ်တော့ဘူး
။စစ်တပ်အနေနဲ့လူမှုကွန်ရက်ဆာမင်နာပေါ်မှာသူတို့နဲ့သဘောထားဆန့်ကျင်ကွဲလဲတာတင်နေသူမှန်သမျှကိုနှိပ်ကွက်တာတွေပြင်းပြင်းထန်ထန်လုပ်နေပြီးဒါဟာပြည်သူတွေရဲ့အကြောက်တရားမြင့်တက်အောင်လုပ်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောဆိုနေကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတော်ကလူခွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ ဒီအစီအစဉ်ကို Foundation Hero နဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ဒဝဲဝက်ရှဲသတင်းတောက်ကတင်ဆက်ထားပါတယ်လုံခြုံရေးအခြေအနေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားသလိုအတန်တချို့ကိုအစားချိုးဖတ်ထားပါတယ်ရှင်
အိမ်နေညာနေကအိမ်မှုကိစ္စတွေလုပ်နေချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကသူ့အရှိကိုရောက်လာပြီးဒေါ်တေးတေးကိုဖမ်းဆီးသွားခဲ့ပါတယ်။စစ်သားတွေတွေ့လိုက်တဲ့အခါဆိုရှယ်မီဒီယာပေါ်တင်ထားတဲ့တပ်ဖွဲ့ကိုစစ်ကတန်းရောက်သွားပါတယ်။ဇွန်လ19ရက်နေ့ကခေါင်းပေါ်မှာနှင်းစီပန်းပန်ပြီးမျက်နှာမပေါ်အောင်ရှိုက်ထားတဲ့တပ်ဖွဲ့ကိုသူကဆိုရှယ်မီဒီယာပေါ်မှာမျှဝေခဲ့ပါတယ်။အဲ့ဒီနေ့ကနိုင်ငံတော်တိုက်ပိတ်ခံဖို့ကိုဘောင်ဆန်းစုကြည်ရဲ့အနေဆက်ရှင်နေမြောက်မွေးနေ့ဖြစ်ပါတယ်။တလာပိုင်အမျိုးသမီးတယောက်ဖြစ်တဲ့သူမကိုဖမ်းဆီးသွားပြီးနောက်စစ်ကောင်စီတပ်စခန်းတစ်ခုရဲ့တိုက်ခန်းထဲမှာရဲတော်ကြားထည့်သိမ်းထားခဲ့ပါတယ်။စစ်ဆေးစင်မှာလည်းစစ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိလာအောင်ထုံးနေတဲ့စကလုံးတွေကိုတုံးပြီးစစ်ဆေးတာကိုခံခဲ့ရတယ်လို့သူမကပြန်ပြောပြပါတယ်။ဒီအတွေ့အကြုံကြောင့်သူအတော်လေးစိတ်ထိခိုက်ခံစားခဲ့ရတာပါ။
ပြော
စ
ကားတွေတော့အပေါ်ကျောပြောတာတော့
ကျမကိုပြောတဲ့စကားတွေကအပေါ်စီးကနေပြောတဲ့စကားတွေဖြစ်တာကြောင့်စိတ်ပက်ဆက်ရတော့တော်တော်လေးထိခိုက်တာပေါ့နော်ခင်ဗျားမသူများစီမှာချေးရတဲ့ပက်ဆက်အကျွေးတွေဘယ်လောက်ရှိနေတယ်ဒါတောင်ပြောနိုင်သေးလားတိုင်းမိနစ်ရပန်းပုံနဲ့ရိုက်ထားတဲ့ပူတွေကိုပြတော့ကုတ်တာပုံမြင်တာနဲ့အရင်တန်းမှထိတ်ခနဲဖြစ်သွားပြီးတော့အမလက်အုပ်ချပြီးတော့ကလေးကိုတော့ဘာမှမလုပ်ပါနဲ့ကလေးနဲ့ဘာမှမပတ်သက်ပါဘူးသူတို့ကကလေးပါသွားခေါ်လာခေါ်ရမှာလားကလေးကိုပါဆွဲစိတ်လိုက်ရမှာလားအဲ့ဒီစကားရင်းနဲ့အရင်လာတာ
အဲ့ဒီနေ့မှာတခြားသူအတော်တော်များများလဲပန်းမီပန်ထားတဲ့တပ်ပေါ်တွေကို Facebook လူမှုကွန်ရက်စာမျက်နှာမှာပြဝေခဲ့ကြပါတယ်ဒါဟာပန်းမီပန်တဲ့တဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံကြောင်းပြသတာဒီနေ့မွေးနေ့ဆုတောင်းကိုပြုပေးခဲ့ကြတာပါအဲ့ဒီနေ့ကပန်းပန်ထားတာပန်းရောက်တာဝဲတာနဲ့ပန်းလေကြိုက်ထားမိတောင်ဟန်တာမို့အနေဆုံးလူ300လောက်ဖမ်းဆီးခံရတယ်လို့ APB ကခံမှန်ပါတယ်။အဲ့ဒီထက်ကတဝဲလောက်ပြန်လောလာပြီးလက်ဆက်9ယောက်ကတော့ထောင်တန်းချခံရတယ်လို့ဆိုပါတယ်။လက်စီပန်ပန်ပြီးလူမှုကွန်ရက်ပေါ်မှာညဝေးတာဟာသူချစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေဆူတောင်းပေးတာပဲဖြစ်လို့အခုလိုဥရိမဲ့ဖမ်းဆီးစစ်ဆေးခံရတာဟာမတရားဘူးလို့ဒေါ်သေးသေးကခံယူထားပါတယ်။ဒေါ်သေးသေးနဲ့တခြားသူတွေရဲ့တွေ့ကြုံကိုကြည့်ချင်းအားဖြင့်သူ့ကိုယ်သူနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလိုနာမည်ပေးထားတဲ့စစ်တပ်အုပ်ချုပ်ရေးအောင်မှာလူခွင့်ရေးအခြေအနေနှိပ်ပါလာတာမြင်လာပါတယ
်။လက်လက်စွာထုတ်ဖော်ပြောဆိုခွင့်ရပြန်နာမှာမှမရှိဘူးလို့အမကတော့မြင်တယ်။ထုတ်ဖော်ဖို့လည်းမစင်စားနဲ့ထုတ်ဖော်ပြောဆိုလိုက်ပြီးဆိုတာနဲ့သူတို့စိတ်ကောက်စီကနေပြီးဖိနှိပ်ချုပ်ချယ်မှုတွေကတော့လာပြီးသားပဲ
။ဒီလိုရကစစ်တပ်ရဲ့အကြောင်းလုံးပြီးတရားတွင်များနေတဲ့ဆိုတာကိုပြသနေတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဥပဒေပုံမှားတွေကိုတောက်လျှောက်ပြင်ဆင်လာခဲ့ပါတယ်အဲ့ဒီထက်မှာရစသတ်ကြီးဥပဒေရဲ့ပုံမှား905ကကြီးကိုအသက်ဖြည့်ဆွတ်တာလည်းပါပါတယ်ဒီပုံမှားအရာပြည်သူလူထုသာထိတ်လန့်ကြောက်ရွံ့စေခြင်းကောလာဟလမမှန်သတင်းများဖျားဝေခြင်းနိုင်ငံဝန်ထမ်းများရာဇဝတ်ပြည်မှုကျူးလွန်စေရန်တိုက်ရိုက်တော်မို့တော်ဝင်လှုပ်ဆောင်ရင်ပြင်းမှုမြောက်တယ်လို့ပြင်ဆင်ခဲ့ပါတယ်။ဒါဆိုပန်းတွေကြိုက်ဆောင်သွားတာဝယ်တာပန်းနာနဲ့ပုံတင်တာကဘလို့လို့ပြီးဒီပုံမှန်နဲ့ညီသွားတာလဲ။တကယ်ဆိုရင်စက်တက်ကပြည်သူကိုကြောက်ရွံ့အောင်လုပ်နေတယ်လို့သူတို့ကိုယ်တိုင်ကကြောက်ရွံ့နေတယ်ဆိုတာကိုထင်ထင်ရှားရှားတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဖန်ဆင်းမှုတွေဖိနှိပ်မှုတွေရှိတဲ့ကြားကဒီလိုအပြုတ်မှုတွေကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ကိုထောက်ခံနေသေးတယ်ဆိုတာကိုပြသအနေနဲ့တွေ့ပါဒါပြင်စစ်တပ်ထောက်ခံသူတွေနဲ့ Telegram Channel တခုထားထားပြီးတော့လူမှုကွန်ရက်မှာတိုက်ခန်းလုပ်နေတဲ့အခြေအနေဘယ်လိုရှိလဲဆိုတာစောင့်ကြည့်သတင်းပေးတဲ့ညီကိုစစ်တပ်ကတုံနေပါတယ်။စစ်အာဏာသိမ်းခဲ့တဲ့ကရစာတပ်တီဥပဒေပေါ်မှာ905ဒါမှမဟုတ်905ကကြီးနဲ့ဖမ်းဆီးခံရသူအနည်းဆုံး6600လောက်ရှိတယ်လို့ APB ကပြောပါတယ်။အဲ့ဒီထက်ကလေးပုံသုံးပုံနီးပါးကထိသိမ်းခံရဆဲပါစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလုံးလာစွာထုတ်ပေါ်ပြောဆိုခွင့်လောကမရှိတော့ဘူးလို့လူခွင့်ရတဲ့ကြွအလှရှားသူတဦးကလည်းခုလိုပြောဆိုပါတယ
်လူတွေရဲ့ပြောရင်းဆိုခွင့်တွေလူခွင့်ရတွေကတော့ပြောစရာမလိုတော့အောင်ကိုပဲကြွားချက်မှုတွေရှိတာပေါ့လေအရင်တော့ဆိုရင်အာဏာမသိခင်ကပေါ့ဘယ်နေရာမှာဖြစ်ဖြစ် ကိုရီးယားဆိုရှယ်နင်းနာနေရတဲ့ကိစ္စတွေကိုတိုက်တန်းလို့ရတယ်။နောက်ဆုံးဝန်ကြီးချုပ်စစ်တီကိုတောင်မှကိစ္စတစ်ခုခုနဲ့ကြိုလာရင်ဖြစ်လာရင်ဖုံးဆက်ပြီးတော့လှမ်းပြောလို့ရတယ်။လှမ်းတိုက်လို့ရသေးတယ်။အာနာသိပြီးနောက်ပိုင်းကျတော့ရေးသားပြောဆိုခွင့်မဆိုထားနိုင်ဘူး။ပိတ်တွေပါတွေမှာထိလဲရှလဲတဲ့အကြောင်းအရာတစ်ခုခုကိုလိုက်သွားလို့တာမျိုးရှယ်ယာမီတာကအစဖန်ဆီးထောက်ကြတဲ့ကြောက်လန့်စရာကိစ္စတွေဖြစ်နေတော့တော်တော်ကြီးကိုကြောက်ချက်မှုတွေရှိသွားတာပေါ့လေ
။မအေးကြီးကတော့ထောင်တန်းနဲ့ရှင်ပြည်ဒါတွေကိုတီလာခဲ့ရပါတယ်။2021ခုနှစ်နှောင်းပိုင်းကပြည်စော်ထီလို့တာမတ်ခံထားရတဲ့အမျိုးသားတဦးအသားခံရတဲ့တင်ကိုဒီဘုတ်မှာ line တက် share လုပ်ခဲ့တာပါ။ကလေးနှစ်ယောက်မိရင်မအေးကြီးတယောက်ပုံမှန်905ကကြီးနဲ့ထောင်တန်းနှစ်နှစ်ချမှတ်ခံခဲ့ရပါတယ်။2023ခုနှစ်အင်ဝူပိုင်လော့ရက်စီလိုထောင်ကားလောလာပြီးမိသားစုနဲ့ပြန်ဆုံနိုင်ခဲ့ပါတယ်။နောက်ပိုင်းမှာတော့ဒီဘိုးပေါ်မှာနိုင်ငံရေးနဲ့စတိုင်တဲ့ post တွေကိုမအေးကြီးတယောက်လိုဝအရှောင်ရှားလာခဲ့ပါတယ်
။ထောင်ကားလွတ်လာပြီးတဲ့နောက်ပိုင်းအလုပ်ကိစ္စကလွယ်ပြီးအခြား post တွေမတင်ဖြစ်တော့ဘူး။နိုင်ငံရေးနဲ့စတိုင်တဲ့ post တွေမှာဆိုလဲ like and share လည်းမလုပ်ဖြစ်တော့ဘူး။စကားပြောရင်တော့နိုင်ငံအကြောင်းပြောချင်တာတောင်မျိုးသိထားရတဲ့အခြေအနေဖြစ်တယ်။ကိုယ့်ကိုလည်းစောင့်ကြည့်နေနေတာကို။ဒါကြောင့်ကိုယ့်ဘက်ကရှင်းအောင်နေထိုင်နေရတာ။ဒါတွေလူတွေရဲ့ပြောဆိုရေးသားခွင့်တွေလူအခွင့်အရေးတွေချိုးဖောက်ခံနေရတာလားမခံရဘူးလားဆိုတာတော့မပြောရတော့အောင်ချိုးဖောက်ခံနေရတာ
စစ်တပ်ကတာလူအကြောက်တရားတွေထည့်ပေးနေခဲ့ပါတယ်လူခွင့်ရေးကြီးညာစာရန်အပိုက်ဆက်ကိုမှာတော့လူတိုင်းဟာလော့လတ်စွာတင်ပြယူဆနိုင်ခွင့်နဲ့လော့လတ်စွာဖွင့်ရဖို့ပြနိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့လည်းတရားချက်တွေကမြန်မာနိုင်ငံမှာနေထိုင်နေတဲ့နိုင်ငံသားတွေအတွက်တော့မဟုတ်နေပါဘူးမြန်မာလူခွင့်ရေးဆိုင်ရာအရဖက်အဖွဲ့အစည်းတစ်ခုနဲ့အလုပ်တွဲလုပ်နေတဲ့ Oliver Spencer ကတော့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကနေကိုယ့်ဘာသာကာကွယ်ဖို့အတွက်ပြည်သူတွေကအပြုမှုပြောဆိုတွေကိုယ်တိုင်ထိချုပ်နေကြရတာများလာမယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့သဘောထားကွဲလဲတာရပ်တန့်သွားတယ်လို့တော့ဆိုလို့ချင်တာမဟုတ်ပါဘူး။ပိုရှိုးကွယ်ရှုံးနဲ့မြို့သိပ်ထားလိုက်ရတာပုံများလာတယ်လို့ဆိုချင်တာပါလို့သူကပြောပါတယ်။ထက်ခံရဖို့တဲ့တော်သေးသေးလို့လူတွေဆိုရင်စစ်တပ်ရဲ့မျက်စိတထောင်ဆောက်ကြည့်နေတယ်လို့ခန်းစားကြရပါတယ
်
သူတို့စိတ်ကောက်စီရတယ်ပြောတယ်လောကဘယ်ကူမှခင်မတော်ဘူးစစ်တပ်အချင်းပြန်ခွန်မယ်စစ်တပ်အချင်းပြန်စစ်စီမယ်တကယ်လို့သူတို့ခေါ်တဲ့အချင်းမရှိဘူးဆိုရင်ကိုယ့်ရဲ့ပတ်ဆိုင်မှုတွေအားလုံးကိုချိတ်ပိတ်မယ်ဆိုတဲ့စကားမျိုးနဲ့ချိတ်ချောက်ပြီးလှောက်လိုက်တယ်
တော်သေးသေးကသူ့နာမည်အရင်မဟုတ်ပါဘူး။ဒါကမြန်မာနိုင်ငံထဲမှာရှိနေသူတွေရဲ့အကြောက်တရားပါပဲ။ဒေါ်သာနဲ့စကားပြောခဲ့တဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတူဆိုရင်လည်းသူ့နာမည်ကိုမဖော်ပြလိုပါဘူး။ဒီလိုအကြောက်တရားတွေရှိနေပေမဲ့တော်သေးသေးဟာဒေါ်သာကိုပြောပြဖို့ဆန္ဒရှိနေခဲ့တာပါ။ပြည်သူတွေကိုလိုချွအောင်ကာကွယ်ပေးချင်တာကသူတို့ရဲ့အဓိကဦးတည်ချက်ဖြစ်တယ်လို့နိုင်ငံပိုင်မီဒီယာတွေမှာအမောတင်ဖော်ပြနေတဲ့စစ်တပ်ရဲ့ပြောဆိုချက်ကိုအခုလိုပဲသူမကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။
ဒီတေရောတော့နော်အနေနဲ့ဆော့ရှော့ပါမယ်ဆိုတာ
လူတရက်ကိုသူတို့စစ်တပ်ကဆော့ရှော့ပါမယ်လို့ပြောတာဟာဘလို့ပုံစံမျိုးနဲ့ဆော့ရှော့တာလဲပေါ့နော်အခုလိုမျိုးငါပြောတယ်လို့လို့ငါနေခဲ့တယ်လို့နေဆိုတာလားပြန်မလဲပြည်သူတွေကိုတက်မယ်လို့ဆော့ရှော့နေလို့လူချိုတယ်ဆိုတဲ့နေရအခုအမဆိုရင်ထမင်းချင်းနေချိန်တန်ကြရလဲကိုငါကိုပြန်လာခေါ်နေပြီလားဆိုပြီးစိတ်ထဲဖြစ်နေပြီလေစိုးရိမ်စိတ်တွေကြောက်ရွံ့စိတ်တွေကိုသူတို့ကသွင်းပေးလိုက်ပြီးပြီ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပြုတာတွေကိုလည်းကြိုဆိုပါတယ်ရှင်။ဒီအစီအစဉ်ကိုလူရှင်တွေရဲ့ကူညီမှုနဲ့ဖောင်ဒေးရှင်းဟျူအန်ဒဲကပံ့ပိုးပေးတာဖြစ်ပါတယ်။တို့တန်အပတ်စဉ်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်တို့တန် Facebook Seminar, SoundCloud, YouTube, iTunes လောက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန်ပေါ့ကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။ Frontier မြန်မာ Wine Door သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒို့အတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြန်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့အာရှမှာဒီမိုကရေစီစနစ်ကျဆင်းနေပြီလားဆိုပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ဒီမိုကရေစီကရှုံးသူအကုန်ယူဇဒန်းလို့ဖြစ်နေတယ်လို့ ဥအောင်သူငင်းကဆိုပါတယ်ရှေ့တောင်အာရှတစ်ခုလုံးကိုခြုံချီခြင်းအပြင်ဒီမိုကရေစီကျဆင်းနေပြီလားဆိုတာကိုဒီတစ်ပတ်ဒီမိုကရေစီလူခွင့်နဲ့ခပြန့်ကပါအစည်းအဝေးမှာဥအောင်သူငင်းကသုံးသပ်ထားတာကိုနားဆင်ကြည့်အောင်ပါဗျာ
ဒီပါဒီမိုကရေစီနဲ့လူခွင့်ရေးဖြစ်တဲ့ဘဝအစည်းအဝေးမှာရှင်းတော်အောင်ရှာမှာဒီမိုကရေစီနဲ့လူခွင့်ရေးအခြေအနေလိမ့်ချသွားပြီလားဆိုတဲ့မေးခွန်းကိုကျွန်တော်တို့ဆွေးနွေးရှိတင်ပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြမမဟာဗျူဟာနဲ့ဘူဝါရလေးလိုင်း Institute ISP မြန်မာကဒါရိုက်တာကောင်သူနေဖြစ်ပါတယ်။ကျွန်တော်ကောင်သူနေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့။ဆိုတော့ကောင်သူနေရှင်းတော်အောင်ရှာတစ်ခုလုံးကိုခြုံပြီးပြောရင်ပေါ့။ကျဆင်းသွားပြီလို့ဟောပြနေမြင်ပါတော့
ဟုတ်ကဲ့ဆရာဟိုဒီမိုကရေစီအကြောင်းပြောမယ်ဆိုရင်တကဘာလုံးမှာဟိုဆုတ်ကကြီးဆိုင်နေတယ်ဆိုတဲ့သဘောမျိုးတွေ့ပါတယ်เนาะကျွန်တော်တို့အထူးသဖြင့်တော့ဒီဒီမိုကရေစီလူ့အခွင့်အရေးတွေကိုစောင့်ကြည့်နေတဲ့ Freedom House လို့ဖွဲ့စည်းရှိတယ်သူတို့ကပြောတာကတော့ပြီးခဲ့တဲ့ကျွန်တော်တို့ဆယ်စုနှစ်နှစ်ခုစာလောက်မှာဒီမိုကရေစီ recession ပေါ့နောက်ပြန်ဆုတ်ရတဲ့အခြေအနေမျိုးကြုံနေတယ်လို့ထင်ပါတယ်။နော်အဲ့တော့ကျွန်တော်တို့အာဆီယံကလည်းအလားတူပါပဲ။ဆိုတော့ပြောမယ်ဆိုလို့ရှိရင်အခုထိုင်းနိုင်ငံမှာဖြစ်တဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းအကြက်တဲတွေနောက်တစ်ခါကျွန်တော်တို့ကမ်ဘောဒီးယားမှာခွန်ဆန်ကအပြတ်သတ်တို့တပါတီတဲ့အနိုင်ရသွားတာတွေဆိုတော့ဒါတွေကပြောမယ်ဆိုလို့ရှိရင်ဒေသအတွင်းမှာတော့ဟိုဒီမိုကရေစီအခြေအနေကသိပ်တော့အားရစရာမရှိပါဘူးခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်လည်းထိုင်းမှာနေနေတာဆိုတော့ကမ္ဘောဒီးယားခြေနေလေးတွေကိုနည်းနည်းဘယ်လိုကြာဆင်းသွားတယ်လဲဆိုတာလေးကိုနည်းနည်းချက်ပြီးတော့ပြောပြပေးပါလားခင်ဗျာ
။ဟုတ်ကဲ့မကြာသေးခင်ကကမ္ဘောဒီးယားနိုင်ငံမှာကျွန်တော်တို့ဟိုရွေးကောက်ပွဲလုပ်ပါတယ်။ရွေးကောက်ပွဲလုပ်တဲ့ခါကျတော့ဒီခွန်ဆန်ရဲ့ဥဆောင်ပါတီပေါ့နော်။အဲ့ဒါကကျတော့ကျွန်တော်တို့နေရာတော်တော်များများအနိုင်ရပြီးတော့အတိုက်ခံဆိုတာကဟိုတိုကင်သဘောလောက်ပဲနည်းနည်းလေးပဲနိုင်ပါတယ်။ဆိုတော့အဲ့ဒါပြီးတဲ့နောက်ပိုင်းမှာခွန်ဆန်အုပ်ချုပ်ခဲ့တာလဲကျွန်တော်တို့ဟိုနှစ်20နှစ်အစိတ်လောက်ရှိမယ်တင်လဲ။တော့ပြီးတဲ့အခါမှာကျတော့မျိုးဆက်တစ်ခုကိုလက်ဆင့်ကမ်းသလိုသူ့သားဟွန်မနက်ကိုအခုကဝန်ကြီးချုပ်ဖြစ်လက်ဆင့်ကမ်းလိုက်တယ်ဆိုတဲ့အားမျိုးပေါ့နော်။ဆိုတော့အဲ့ဒီနေသားမှာတော့ဟိုဘာခေါမလဲသိအားရစရာမရှိပါဘူးဒီမိုကရေစီအတွက်အတိုက်ခံတွေကိုနှိမ်နားတယ်။နောက်တစ်ခါကျတော့တိုင်းပြည်ထဲမှာလွတ်လပ်စွာပြောဆိုခွင့်တို့ဂျာနယ်အခွင့်အရေးတို့ဘာလို့စသဖြင့်ကဟိုတော်တော်လေးမေးခွန်းထုတ်ချင်ရှိပါတယ
်။ဟုတ်ကဲ့ဒီထိုင်းနိုင်ငံရဲ့အခြေအနေပေါ့နော်နောက်ဆုံးအခြေအနေပေါ့ဟိုဒီအခြေအနေကဘယ်လိုရှိလဲခင်ဗျာ
ဟုတ်ကဲ့ထိုင်းနိုင်ငံကတော့ဒီလိုပြီးခဲ့တဲ့မေလ14ရက်နေ့မှာရွေးကောက်ပွဲလုပ်တယ်အခုဆိုလို့ရှိရင်3လကျော်သွားပြီပေါ့နော်အဲ့တော့ဝေဖန်တဲ့သူတွေကထောက်ပြတာတချို့နိုင်ငံတွေဩစတြေးလျတို့ကနေဒါတို့ဆိုရင်ရွေးကောက်ပွဲဒီနေ့ပြီးနောက်တစ်ပတ်မကြာဘူးအဆိုးရွားသည့်ဖြစ်လာတယ်ဆိုတော့အဲ့တော့ထိုင်းနိုင်ငံမှာသူကချုပ်ကန့်ကျင်တဲ့အခါကျတော့ရွေးကောက်ပွဲပြီးရင်ကော်မရှင်ကနေပြီးတော့ရွေးကောက်ပွဲကော်မရှင်က2လလောက်အချိန်ယူစီစစ်မယ်ဆိုတာမျိုးတွေလုပ်သေးတယ်။အဓိကတော့အများစုအနိုင်ရတဲ့ပါတီကအစိုးရဖွဲ့ရေးမှာပြဿနာတွေရှိနေတယ်။ရှိတယ်ဆိုတာအထူးသဖြင့်တော့ဒီအခုလက်ရှိဝန်ကြီးချုပ်လောင်းဖိတာပေါ့နော်။ကျွန်တော်သူ့ကိုဆိုလို့ရှိရင်ဟိုကော်မရှင်တွေကျွန်တော်တို့ဖွဲ့စည်းပုံခေါ်ယုံနေမှာအခုကအမှုဆိုင်နေရတဲ့ဟာမျိုးတွေရှိတယ်။ဆိုတော့အဲ့တော့အခက်ခဲတွေရှိတယ်ပေါ့နော်။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာပဲခုနဒုတိယအနိုင်ရတဲ့ဖွဲ့ဆိုင်ပါတီကိုကဲဝန်ကြီးချုပ်ဖွဲ့အစိုးရဖွဲ့မယ်ဆိုရင်တော့ကြိုးစားပါဆိုပြီးတော့ခွင့်ပြုလိုက်ရတဲ့ပုံစံမျိုးဖြစ်သွားတယ်။နော်အဲ့တော့ဘာဖြစ်လာလဲဆိုတော့အဲ့တော့ဖွဲ့ထိုင်းပါတီရဲ့သူတို့ခေါ်တာကတော့အန်ကယ်များပါတီလို့ခေါ်တဲ့အရင်အန်ကယ်ကြီးတွေပေါ့နော်။ဆိုတော့အရင်အာဏာဟောင်းနဲ့ပြန်ပေါင်းပြီးတော့မဟာမိတ်လုပ်ရမယ့်ပုံစံမျိုးဖြစ်နေတယ်။အဲ့တော့အစိုးရကအသိမဟုတ်ဘူးအဟောင်းလူတွေပဲပြန်လာမယ်ဒါမျိုးပေါ့နော်။အဲ့တော့တချို့တွေလည်းပြောပါတယ်။နော်ဟိုကျွန်တော်တို့ winners takes all ပေါ့နော်။နိုင်သူအကုန်ယူကြီးမဟုတ်ဘူးအခုကရှုံးသူအကုန်ယူကြီးစနစ်မျိုးဖြစ်သွားတာပေါ့နော်ထိုင်းနိုင်ငံဒီအခြေအနေရှိပါတယ
်ဟုတ်ကဲ့ကမ္ဘောဒီးယားထိုင်းကိုကြည့်လိုက်မယ်ဆိုလို့ရှိရင်တူညီတဲ့လက္ခဏာတွေများဆွဲထုတ်လို့ရဘူ
းဒီနိုင်ငံတွေမှာတူတယ်လို့ပြောလို့ရတယ်လို့မတူဘူးလို့ပြောလို့ရတဲ့အခြေအနေလည်းရှိတာပေါ့နော်အဲ့တော့ထိုင်းနိုင်ငံကတော့ကြံတဲ့ဒီမိုကရေစီအခွင့်အရေးဆန္ဒပြခွင့်ပြောခွင့်ဆိုခွင့်မီဒီယာလွတ်လပ်ခွင့်စုပ်တရားရှိပါတယ်ကမ္ဘောဒီးယားမှာဒီလောက်မရှိဘူးလို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကတော့နှစ်နိုင်ငံလုံးကတော့ကမ္ဘောဒီးယားလည်းအခုကစီးပွားရေးကောင်းတယ်တရုတ်နဲ့နီးစပ်လာတယ်ထိုင်းနိုင်ငံလည်းစီးပွားရေးကဟိုထိုင်းမိုင်းတယ်ဆိုပေမဲ့ဒီလောက်ကြီးတော့မဆိုးပါဘူးဆိုတော့ဒီလိုအခြေအနေမျိုးတော့ရှိတယ်ဒါပေမဲ့ထိုင်းနိုင်ငံမှာသူတို့ထောက်ပြတာကတော့ legal activism လို့ခေါ်တာပေါ့နော်ကျွန်တော်တို့ဖွဲ့စည်းပုံခုံရုံးတို့ရွေးကောက်ပွဲကော်မရှင်တို့နောက်တရားရုံးတို့ဒါတွေကတက်တက်ကြွကြွနဲ့ဟိုဘာခေါ်မလဲအာဏာထဲမှာဝင်ပလီနေတဲ့ဟာမျိုးတွေရှိတယ်အဲ့တော့ဒီပုံစံမျိုးကတော့မတူပါဘူးအဲ့တော့ထိုင်းနဲ့ကမ္ဘောဒီးယားဘာတူကြသလဲဆိုရင်တော့လေဥပဒေတွေကိုအကြောင်းပြပြီးတော့ဒီလိုခြေလှယ်နိုင်တဲ့အာဏာဒီ institution တချို့ကဟိုဘာခေါ်မလဲချုပ်ကိုင်နိုင်တဲ့အာဏာဒါမျိုးတွေကတော့ဖန်တီးရတာတူမယ်လို့ထင်ပါတယ
်ကျွန်တော်တို့ဒီ democracy ကိုပြောတဲ့အခါမှာတော့ဗောနော်စင်လုံးကြောမဟုတ်တဲ့ democracy ဆိုတဲ့အယူဆတစ်ခုလည်းရှိပါတယ်ဒါကိုတသက်ပတ်ပတ်လေ့လာနေကြတာလည်းရှိတယ်အခုကြည့်ရတာကတော့ဖွဲ့စည်းပုံကိုကစားတယ်နော်ဖွဲ့စည်းပုံနဲ့ဆိုတော့ကြောင်ကြကြအာဏာရှင်စနစ်မဟုတ်ဘဲနဲ့ဟိုဒီစနစ်နဲ့ပေါ့ဆိုတော့ဒီလိုစနစ်မျိုးမှာကောဒီမိုကရေစီတိုက်ပွဲအနေထားကဘယ်လိုများရှိပါ့
။အရေးကြီးတာကဒီလူထုထောက်ခံမှုကအရေးကြီးတယ်။နောက်တစ်ခါရွေးကောက်ပွဲတွေမှာအနိုင်ရဖို့အရေးကြီးတာပေါ့နော်။ဆိုတော့ဒီအနေထားမှာကျတော့တစ်ဖက်ကဒီအာနာအဟောင်းပေါ့နော်။အာနာအဟောင်းအာနာကိုလက်ကင်ထားတဲ့အုပ်စုတွေကမစွန့်လွတ်ခြင်းတဲ့အခါမှာပြဿနာရှိပါတယ်။အဲ့တော့အထူးသဖြင့်ကတော့ထိုင်းနိုင်ငံမှာပြောမယ်ဆိုလို့ရှိရင် elite လို့ခေါ်တဲ့ကျွန်တော်တို့ဟိုသတိကြီးတွေအုပ်စုတွေရှိပါတယ်ကော်မတီကြီးတွေရှိတယ်နောက်တစ်ခါကျတော့ဘယင်အပါဝင်ပေါ့စစ်တပ်ဒီအုပ်စုတွေကတနည်းတစ်ပုံနဲ့တော်တော်ကြီးဩဇာကြီးနေတဲ့အနေထားမှာအဲ့တော့ပြည်သူတွေဘက်ကဘာရှိလဲဆိုတော့လမ်းပေါ်ထွက်မယ်ဆန္ဒပြမယ်ကိုယ့်ရဲ့အသေးလေးကမဲတပြားကိုနဲ့ဘုသူ့ကိုမဲပေးမယ်ဆုံးဖြတ်မယ်ရှိတယ်ဆိုတော့ဒါပေမဲ့ဒီခကြီးကဟိုတော်တော်ကိုထလန်းရအောင်ပဲလို့ထင်တယ်တစ်ဖက်ကကြတော့လေနိုင်ငံတကာပန့်ပိုးမှုအထောက်အကူပြုမှုပေါ့နော်နောက်တစ်ခါဒေသတွင်းတစ်ခုလုံးမှာဒီမိုကရေစီထွန်းကားလာမှုဒါမျိုးတွေကလည်းအရေးကြီးအောင်မယ်လို့ထင်ပါတယ
်နော်ကျွန်တော်တို့ဒီထိုင်းမှာဆိုလို့ရှိရင်လည်းဘရင်စနစ်ပြည်တော်လို့ရှိရင်တော့ဘရင်တရစ်စနစ်နော်ဘရင်တရစ်အခြေခံတဲ့စနစ်တစ်ခုကိုသွားဖို့ပေါ်လာတယ်ကမ္ဘောဒီးယားမှာဆိုလို့ရှိရင်လည်းဟွန်ဆန်ကသူ့သားကြီးအာနာစက်ခံမှုအထိနော်ကျွန်တော်တို့ဒီဇိုင်းလုပ်လာတာမျိုးကိုကျွန်တော်တို့သွားပြီးတွေ့ရပေါ့နော်ဆိုတော့အာနာဆက်ဆက်အာနာကိုချုပ်ကိုင်ထားတဲ့လူတွေကအာနာမှာဆက်နေကြတာပြီးရင် conservative အုပ်စုတွေနဲ့တိုက်တာဒါတွေကတော့ democracy ကိုစိန်ခေါ်လာတဲ့အချက်တွေဖြစ်ပါ
ဟုတ်ပါလားခင်ဗျဆိုတော့ဒီလိုအကြက်သေးပေါင်းစုံရှိတယ်ဒါပေမဲ့ထိုင်းနိုင်ငံမှာလည်းသူတို့ဆွေးနွေးတာကတော့ဟိုကျွန်တော်တို့ demographic shift ပေါ့နော်အခုဆိုလို့ရှိရင်မျိုးဆက်တွေအရ generation Z လို့ခေါ်တဲ့အခုနောက်ပိုင်းမွေးလာတဲ့အင်အားစုတွေပေါ့သူတို့ကမဲဆန္ဒရှင်တွေမှာများလာတယ်အဲ့တော့လာမဲ့ရွေးကောက်ပွဲတွေမှာဒီလူတွေရဲ့မဲကအဆုံးဖြတ်ဖြစ်မယ်ဆိုတဲ့သဘောမျိုးဆွေးနွေးတာလည်းရှိပါတယ်ဆိုတော့အဲ့တော့ဒီချက်ကလည်းဟိုထည့်သွင်းစဉ်းစားမယ်အချက်လို့ထင်တာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောမယ်ဆိုလို့ရှိရင်ဒီတရုတ်နိုင်ငံကသူ့ရဲ့ဘာခေါ်မလဲတရုတ်မိုဒယ်ပေါ့စီးပွားရေးဖွံ့ဖြိုးမှုနဲ့တရုတ်ရဲ့ဒီမိုကရေစီလို့ပြောတဲ့မိုဒယ်တွေကသူကထုတ်ရောင်းလာတဲ့ဟာမျိုးဖြစ်လာတယ်ဥပမာအဖြစ်ကမ္ဘောဒီးယားဆိုရင်တရုတ်နဲ့တော်တော်နှီးပါတယ်။ထိုင်းမှာလည်းတရုတ်ရဲ့စီးပွားရေးကိုဘာကောင်းလဲရင်းနှီးမြှုပ်နှံမှုတွေလိုချင်တာတွေရှိတယ်။အဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာအရင်တော့ liberal democracy မိုဒယ်ကနေပြီးတော့အခုကအခြားသောမိုဒယ်တွေကအပြိုင်ဆိုင်ဖြစ်လာတယ်။အဲ့ဒီအနေထားကကျွန်တော်ထင်တာတော့နည်းနည်းလေးစိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်။အဲ့တော့ကျွန်တော်ပြောချင်တာ American မှာအစိုးရသမ္မတဘိုင်ဒန်တက်လာပြီးတော့2000နဲ့73ခုနဲ့ပေါ့เนาะအဲ့ဒီမှာ Summit for Democracy ပေါ့ Democracy ထိပ်သီးအစည်းအဝေးဆိုပြီးတော့လုပ်တယ်လုပ်တဲ့ခါကျတော့ပြောမယ်ဆိုလို့ရှိရင်ဒီအစည်းအဝေးတစ်ခုပြီးတာနဲ့နောက်ထပ်မတွေ့ရတော့သလိုဖြစ်သွားတယ်เนาะအဲ့တော့ဒီလိုမျိုးကြံတဲ့နိုင်ငံတွေ Democracy အင်အားစုတွေကလည်း Commitment လို့နောက်တစ်ခါကျတော့ပံ့ပိုးကူညီမှုလို့ကြံတဲ့ကိုယ့်ရဲ့ model ကဘလောက်ခိုင်တယ်လဲပေါ့เนาะဆိုတော့ဒီလိုမျိုးကိစ္စတွေကဟိုကျွန်တော်ထင်တယ်ကျွန်တော်တို့တစ်ခုတည်းမဟုတ်ဘူးအားလုံးတော့အရေးကြီးတယ်ထင်ပါတယ်ခင်ဗျာ
ဘောဒီကိုတိုင်းကလည်းဒီမိုကရေစီလှုပ်ရှားမှုပါနော်ဘဝကိုပေးပြီးပါဝင်ခဲ့တဲ့လူတယောက်ဖြစ်တယ်ဆိုတော့ဒီမိုကရေစီလှုပ်ရှားမှုမှာပုံပြီးအချိန်မြင့်တင်နိုင်အောင်ပုံပြီးကောင်းဘလို့ဒီလိုအချိန်လေးမှာဘလို့ဆောင်ရွက်ရင်ကောင်းမယ်လို့ပေါ်ပြီးထင
်တယ်ကျွန်တော်မြင်တာတော့တချို့ကိစ္စမှာအချိန်ဆောင်ဖို့လည်းလိုမယ်လို့ထင်တယ်နောက်အခုထိုင်းနိုင်ငံမှာဖြစ်တဲ့ Move Forward Party ဆိုရင်ဒီရွေးကောက်ပွဲ3ချိန်လောက်အတွင်းမှာသူတို့ကအများဆုံးနိုင်လာတာဖြစ်တယ်ဒါပေမဲ့သူတို့ကိုယ်တိုင်ကလည်းတွက်ထားတာအတိုက်ခံဖြစ်နေရအောင်ပဲသဒုတ်ထချင်းနောက်ထပ်တက်တန်၄ခုလောက်မှာမှာသူတို့ကပို့ပြီးတော့ဟိုဘာခေါ်လဲအလှည့်ပြောင်းလုပ်နိုင်မယ်ဆိုတာမျိုးပေါ့နော်အဲ့တော့ကျွန်တော်ထင်တာအချိန်ဆောင်ရတဲ့ခါမျိုးလည်းရှိမယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ time မှာကျွန်တော်တွေ့တဲ့အနေထားမှာတော့ radicalism လို့ခေါ်မှာပေါ့နော်တိတ်ပြီးတော့အစွန်းရောက်တဲ့ဟာမျိုးကိုစိတ်တော့မသွားဘူးရတော့ကျွန်တော်တို့ ဘာခေါမလဲကျွန်တော်နိုင်ငံမှာလည်းဒီအစိုးရောက်တဲ့အယူဆတွေနဲ့သွားနေလားစိုးရင်ကြတော့ရှိပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်ထင်တယ်ဟိုဘက်ပေါင်းစုံဟိုညှိနှိုင်းပြီးတော့သွားမယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုအောင်သူရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆရာ
အခုဆွေးနွေးတင်ပြသွားခဲ့သူကတော့ ISP မြန်မာကဒါရိုက်တာကိုအောင်သူနေဖြစ်ပါတယ်ကျွန်တော်ဒီမှာပါပါ
ဒီမိုကရေစီလူခွင့်နဲ့ခက်ပြိုင်ကဘာအစည်းအဝေးကိုဦးတမောင်သန်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစည်းအဝေးကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ခင်ဗျာ။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါသေးရှင်။ VOA သတင်းတွေပရိသတ်တွေစီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
ဒီအမေရိကန်အသံကနေ2023ခုနှစ်ဩဂတ်လ26ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အာဆီယံအနေနဲ့မြန်မာအရေးဖြည့်ရှင်းနိုင်ခြင်းမရှိရင်အရှေ့တီမောအနေနဲ့အဖွဲ့ဝင်အဖြစ်ပါဝင်မှာမဟုတ်သေးဘူးလို့ဝန်ကြီးချုပ်ဇနနာဂတ်မာဟုကပြောလိုက်ပါတယ်ထိုင်းနိုင်ငံမှာတော့ move for party ဥဆောင်ပြီးတော့အစိုးရဖွဲ့ခွင့်မရပါဘူးကမ္ဘောဒီးယားမှာတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဟွန်မနက်ဝန်ကြီးချုပ်ယာဒူကိုဆက်ခံပါတယ်ဒီလိုအကြောင်းအရာတွေကိုကိုဇော်မိုးကျော်ကအာရှနိုင်ငံရေးစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
တောင်းနှစ်ခုနှစ်ကတရားဝင်လွတ်လပ်ရေးရရှိခဲ့ပြီးနိုင်ငံအဖြစ်ရောက်ရှိလာခဲ့တဲ့အရှေ့ဒီမိုနိုင်ငံဟာအာဆီယံအဖွဲ့ဝင်အဖြစ်2025ခုနှစ်လောက်မှဝင်ရောက်မယ်လို့မျှော်လင့်ထားကြောင်းအရှေ့တီမောတမရာဟိုစီရာမိုးစ်ဟိုတာကပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့တင်းလာနေမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့တမရာဟိုစီရာမိုးနဲ့ဆွေးနွေးခဲ့တဲ့ဝန်ကြီးချုပ်ဇာနာနာဂတ်စမာအိုကတော့အာဆီယံအနေနဲ့မြန်မာအရေးဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုရင်အရှေ့တီမောအနေနဲ့အာဆီယံအဖွဲ့ဝင်အဖြစ်ဝင်ရောက်အောင်မှာမဟုတ်ဘူးလို့အစောပိုင်းတုန်းကပြောဆိုခဲ့ပါတယ်။
တမရေမေမဘာရက်မိုင်မိုင်ဒေပရဖီလီစီ
ကျွန်တော်တို့အနေနဲ့ဒီမိုကရေစီစနစ်ကိုထူထောင်ခဲ့ပါတယ်ဒီမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်တာလည်းရှိခဲ့ပါတယ်ဒါပေမဲ့ဘယ်တော့မှစစ်တပ်ကအာဏာမသိမ်းခဲ့ပါဘူးကျွန်တော်တို့ဟာဒီမိုကရေစီရင်ကျေးမှုအခိုင်အမာရှိတယ်ဆိုတာကိုကမ္ဘာကြီးကိုပြသနိုင်ခဲ့ပါတယ်ကျွန်တော်တို့ကိုအာဆီယံအဖွဲ့ဝင်ဖို့တိုက်တွန်းကြပါတယ်ဒါပေမဲ့အာဆီယံထဲမှာလူ့အခွင့်အရေးချိုးဖောက်တဲ့မြန်မာနိုင်ငံပါဝင်နေတော့ပါပဲဒါကြောင့်အာဆီယံဟာကျွန်တော်တို့ကိုပြည်သူအခွင့်အရေးတွေနဲ့ဒီမိုကရေစီဆိုတာကိုတင်ကြားပြသပေးနိုင်မှာမဟုတ်ပါဘူးလို့ဝန်ကြီးချုပ်ဇာနာနာဂတ်စမာအိုကပြောဆိုသွားခဲ့တာပါဆက်လက်ပြီးသူကပြောဆိုရမှာဒါကြောင့်ရှေ့ဒီမောရဲ့ရည်တည်ချက်ဟာကုလသမဂ္ဂနဲ့အတူတူပါပဲကျွန်တော်တို့ဘယ်အချိန်မှာအာဆီယံအဖွဲ့ဝင်အဖြစ်ရောက်ရှိနိုင်မလဲဆိုတာကိုတော့ကြည့်ရအောင်ပါပါကျွန်တော်အရှေ့ဒီမောဝန်ကြီးချုပ်တယောက်အနေနဲ့ပြောလို့တာကတော့အာဆီယံအနေနဲ့မြန်မာနိုင်ငံကစစ်အာဏာရှင်တွေကိုဖိအားပေးဆောင်ရွက်နိုင်ခြင်းမရှိဘူးဆိုရင်အရှေ့ဒီမောအနေနဲ့အာဆီယံအပေါ်မှာအယုံအကြည်မရှိပါဘူးလို့အရှေ့ဒီမောရဲ့လူမျိုးရေးတိုက်ပွဲဝင်သူရဲကောင်းတူလည်းဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဇာနာနာဂတ်စမာဦးကပြောဆိုသွားခဲ့တာပါအခုလိုအချိန်မှာပဲရွေးကောက်ပွဲအနိုင်ရပြီးအစိုးရဖွဲ့ဖို့အတက်အသေးတွေဖြစ်နေတဲ့ထိုင်းနိုင်ငံမှာတော့ညွန်ပေါင်းအစိုးရဖွဲ့နိုင်ရေးအတွက်ဝန်ကြီးချုပ်ဟောင်းတက်ခင်ရှင်နာဝတ်ရဲ့သမီးပီတွန်တန်ရှင်နာဝတ်ဦးဆောင်တဲ့ဖူထိုင်းပါတီဦးဆောင်ပြီးတပ်ပေါင်းစုအစ်စ်တစ်ခုကိုထပ်မံဖွဲ့စည်းလိုက်ပါတယ်။ဒီတပ်ပေါင်းစုမှာပါတီ6ပါတီပါဝင်ပြီးအစိုးရဖွင့်နိုင်ဖို့ပြည်သူတွေအနေနဲ့ထောက်ခံအားပေးကြပါလို့လဲဖူထိုင်းပါတီခေါင်းဆောင်တူဖြစ်တဲ့ချွန်လန်နန်စရိခေါကဗိုလ်ထူးထဲမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ဖို့ကောทั้ง6พรรคและพรรคร่วมจัดตั้งรัฐบาล
ผู้ใจปาร์ตี้เนี่ยกับปองจุวินปาร์ตี้เนี่ยซวยออกภัยซี้แม้อปอปิดดูดิอเนเนี่ยยงจีทอกกันอาเปจาโบเรา6ปาร์ตี้ตับปองจุก็มิตรยักขันมาเด ည်သူတွေရဲ့အကျိုးစီးပွားအတွက်အခုရင်ဆိုင်နေရတဲ့အကျန့်အတဲ့တွေကိုပြင်ရှင်းပြီးတိုင်းပြည်ရှေ့ဆက်သွားနိုင်အောင်အတူတကွပူးပေါင်းလှုပ်ဆောင်ဖို့တိုက်တွန်းလိုပါတယ်လို့ကုချိုင်းပါတီခေါင်းဆောင်ကပြောဆိုသွားခဲ့တာပါ။ကုချိုင်းပါတီဟာပြီးခဲ့တဲ့မေလရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်142ဦးနဲ့ဒုတိယအများဆုံးအနိုင်ရရှိတဲ့ပါတီဖြစ်ပါတယ်ပထမအများဆုံးအနိုင်ရရှိခဲ့တဲ့ Move Forward Party ရှေ့သို့ချီပါတီ MFP ဦးဆောင်တဲ့တပ်ပေါင်းစုကအစိုးရဖွင့်နိုင်ဖို့ကြိုးပမ်းခဲ့ပေမဲ့စစ်တပ်အလို့ကြောင့်ဖွဲ့စည်းထားတဲ့အထက်လွှတ်တော်ကပါတီခေါင်းဆောင် Peter Lim Jeronrat နဲ့သူ့ရဲ့ပါတီကိုမထောက်ခံတဲ့အတွက် MFP ပါတီမပါဝင်တော့ဘဲဖူတိုင်းပါတီကဦးဆောင်ပြီးတပ်ပေါင်းစုအသစ်ဖွဲ့စည်းတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကြာတာပြည်နေမှာလွှတ်တော်ကိုယ်စားလှယ်10ဦးရရှိထားတဲ့အထိုင်းပါတနာပါတီထမံပူပေါင်းဝင်ရောက်လာပါတယ်။ဒါပေမဲ့လက်စစ်တပ်ကအာဏာသိမ်းပြီး2019ခုနှစ်ကတည်းကရေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်စင်းမြင့်အရာလွတ်တော်မှာအ ਨੇ စုံမဲရဲ့အတွက်356ဦးမဲရရှိမှသာအစိုးရဖွင့်နိုင်မှာဖြစ်ပါတယ်။ဆဲလွတ်တော်အမတ်250ဟာစစ်တပ်အလို့ကျရွေးချယ်ခံထားတာဖြစ်ပါတယ်။လက်ရှိဖူတိုင်းပါတီဦးဆောင်တဲ့တပ်ပေါင်းစုမှာလွတ်တော်ကိုယ်စားလှယ်238ဦးပဲရရှိထားသေးတဲ့အတွက်နောက်ထပ်ထောက်ခံမဲ့134မဲ့လိုအပ်နေပါသေးတယ်။လက်ရှိဖွဲ့စည်းပုံကြောင့်ရွေးကောက်ပွဲအနိုင်ရပါတီတွေအစိုးရဖွဲ့ကိုအခက်အခဲကြုံနေရတာဖြစ်ပါတယ်။အခုလိုအချိန်မှာပဲကမ္ဘောဒီးယားမှာတော့ပြီးခဲ့တဲ့ဂျာတာပရင်းနေ့ဩဂုတ်လ10ရက်နေ့တုန်းကတာဝန်ကနေအနားယူတော့မဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရနဲ့သူ့ရဲ့သားဗိုလ်ချုပ်ကြီးဟွန်မနဲ့ဦးဆောင်တဲ့အစိုးရအသစ်တို့တွေ့ဆုံပွဲကိုပြုလုပ်ခဲ့ပြီးဝန်ကြီးချုပ်ဟွန်ဆန်က Telegram လူမှုခွင့်ရမှာဖော်ပြခဲ့ပါတယ်။တိုင်းပြည်ကိုနှစ်ပေါင်း40လောက်တူတဲ့ချဲလဲအုပ်စိုးခဲ့တဲ့ဝင်းကြီးချုပ်ဝန်ဆန်ဟာသူ့ရဲ့သားအကြီးဟွန်မနက်ကိုဝင်းကြီးချုပ်နဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးယာရုတွေကိုလွှဲပြောင်းပေးခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကသားဖြစ်သူဟွန်မနက်ကိုချဲလေးပွင့်ဗိုလ်ချုပ်ကြီးအဖြစ်ခန့်အပ်ခဲ့တာကိုဘရင်ကအတည်ပြုပေးခဲ့ပါတယ်။အနာဂတ်ရောက်မဲ့ဝင်းကြီးချုပ်ဝန်ဆန်ရဲ့သားအငယ်ဟွန်မန်းနီဟာလည်းသူ့အကိုဦးဆောင်တဲ့အစိုးရအသစ်မှာပြည်သူ့ဝန်ထမ်းဝန်ကြီးဌာနဝင်ကြီးအဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့တူဖြစ်သူရဲချုပ်တာဝန်ယူထားသူနတ်ဆိုးဘဝင်ကလည်းဒုတိယဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဒါအပြင်ဝန်ကြီးချုပ်ဟွန်ဆန်အစိုးရပြည်ထောင်ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့သားဖြစ်သူတွေကလည်းသူတို့အဖေနေရာတွေကိုဆက်ခံယူကြမှာဖြစ်ပါတယ်။ကမ္ဘောဒီးယားမှာအခုလိုလူတစုကနေသားစဉ်မြေးဆက်အာဏာကိုဆက်လက်ချုပ်ကန့်ထားတာနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအတိုက်အခံတွေမပါဘဲတစ်ဖက်သက်ကျင်းပခဲ့တာတွေကိုနိုင်ငံတကာအတိုင်းအဝဲမှာအပြင်းထန်ဝေဖန်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောကြားလိုက်ရပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ထင်ဆက်ပေးခဲ့တာဖြစ်ပါတယ်။လေယာစီးပွားသတင်းများအစီအစဉ်ကိုတော့အခုတစ်ခါဆက်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြက်ဘဲဝက်စီးပွားဖြစ်မွေးမြူရေးလုပ်ကိုင်သူတွေကိုချင်းွေထုတ်ချေးသွားမယ်လို့ဆယ်မြောင်းဝန်ကြီးဌာနကပြောပါတယ်။နိုင်ငံသားတင်ပို့တဲ့လေယာထွက်ကုန်ဈေးကွက်မှာတော့ကြက်သွန်ဤဈေးကဈေးတော်တော်ကောင်းနေပါတယ်။ဒီလိုသတင်းတွေအပြင်တပတ်တွင်းလေယာထွက်ကုန်သီးနှံဈေးတက်ကြတွေဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြေးရေးချစ်သူများရှင်လဲချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချိုချိုနဲ့သူကျမမစ်စဘဲကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနေစီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကြက်ဘဲဝက်စီးပွားဖြစ်မွေးမြူသူတွေကိုချင်းငွေထုတ်ပေးမယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်။ကြက်ဘဲဝက်စီးပွားဖြစ်မွေးမြူရေးလုပ်ကိုင်သူတွေကိုချင်းငွေထုတ်ပေးသွားမှာဖြစ်ပြီးတနိုင်တစ်ပိုင်းမွေးမြူရေးလုပ်ကိုင်သူတွေမပါဝင်ဘူးလို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဌာနကပြောဆိုထားပါတယ်။ဝက်ကောင်ရီ100လောက်မွေးမြူသူကိုချင်းငွေကျပ်350ခန့်ချေးပေးသွားမှာဖြစ်ပြီးကျပ်ဘဲမွေးမြူသူတွေကိုတော့ကျပ်ဘဲအကောင်ကြီး3000အတွက်ချင်းငွေကျပ်350ခန့်ထုတ်ချေးသွားမှာဖြစ်ပါတယ်။ချင်းငွေရယူလိုသူတွေအနေနဲ့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးမှာရှိတဲ့မွေးမြူရေးဦးစီးဌာနတွေကိုဆက်တွယ်လျှောက်ထားနိုင်တယ်လို့စိုက်ပျိုးမွေးမြူရေးဝန်ကြီးဌာနကဩဂုတ်လ18ရက်နေ့ကထုတ်ပြန်ထားပါတယ်။ဈေးကွက်တင်အစာဈေးနှုန်းတွေမြင့်တက်နေအကြောင်းရောင်းနှိုင်းဝင်ဝက်ဆယ်ကောင်အတွက်6လအတွင်းအစာဘိုးကွန်ကြားဈေးကအနည်းဆုံး45ဒိန်လောက်ရှိပြီးဝက်အကောင်100အတွက်ဆိုရောင်းနှိုင်းဝင်အရွယ်ရောက်လာဖို့အတွက်အနည်းဆုံး ချက်350ခန့်ကုန်ကျနိုင်တယ်လို့မကွေးတိုင်းကတနိုင်တပိုင်းဝက်မွေးမြူရေလောက်ကင်သူကိုမင်းစော်ကပြောပါတယ်အခုနောက်ပိုင်းမှာကြက်ဝက်ပဲမွေးမြူရေလုပ်ငန်းကိုတနိုင်တပိုင်းအသေးစားလုပ်ငန်းနေနဲ့တွင်တွင်ကျကျလှုပ်ဆောင်လာကြတာကြောင့်တနိုင်တပိုင်းမွေးမြူသူတွေကိုလည်းငွေထုတ်ချေးပေးတဲ့လို့ပြည်မြို့နယ်ကဦးစားချက်မွေးမြူရေလောက်ကင်သူဦးကျော်မြင့်ကတောင်းဆိုထားပါတယ်ခုလိုမိုးရသည်မှာအသားရိုးဝက်ချံဖန်းစီကြာစင်းနေတဲ့အပြင်အသားစားကြက်ချံဖန်းစီလည်းကြာစင်းနေတာကြောင့်တနိုင်တပိုင်မွေးမြူသူတွေအခက်ခဲဖြစ်နေရလို့လည်းဆိုကြပါဗ
ျ။မြို့ဒီ6ကအယောင်းဝယ်အေးပြီးဈေးကျဆင်းနေပါဗျ။ထိုင်းနိုင်ငံကိုအဓိကတင်ပို့နေတဲ့မြို့ဒီ6ဈေးကွက်ကပုံမှန်ထက်အယောင်းဝယ်အေးနေပြီးဈေးနှုန်းတွေလည်းကျဆင်းလာတယ်လို့မြို့ဒီကုန်သည်တွေကပြောပါဗျ။ပြင်တွင်းထွက်ငွေသည်ကိုထိုင်းနဲ့တရုတ်နိုင်ငံကအများဆုံးဝယ်ယူနေတာဖြစ်ပြီးမြောက်တီကော့ဂရိတ်အာရှလမ်းမကြီးနေရာတချို့မှာပြီးခရီးရပိုင်ကပျက်စီးမှုတွေဖြစ်ပေါ်ခဲ့တာကြောင့်ကုန်သွယ်မှုပြတ်တောက်ပြီးနောက်ပိုင်းအယောင်းဝယ်တိတိတသာအေးဆက်လာတာဖြစ်တယ်လို့မကွေးမြို့နယ်ကငွေကုန်ပေတူကပြောပါတယ်အယောင်းဝယ်အေးလာတာကြောင့်ပြီးခရီးလကငွေဒီ6တပိတ်တာကို14000ကျော်အထိပေါက်ဈေးရှိခဲ့ပြီးမယ်လက်ရှိမှာတော့တပိတ်တာကို11000ကနေ12000ကျပ်အတွင်းသာပေါင်စီရှိနေပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လမှာတော့မြို့ဒီ6တပိတ်တာကိုကျပ်2000ကျော်ထိဈေးရရှိခဲ့တယ်လို့ရော်ဗီတိုင်းညောင်သုံးမြို့နယ်ကငရုတ်ကုန်သည်တူကပြောပါတယ
်။ပြည်တွင်းထွက်ကျပ်တုန်ဒီဈေးတွေဈေးကောင်းရရှိနေပါတယ်။အခုရပိုင်းမှာပြည်တွင်းထွက်ကျပ်တုန်ဒီဈေးနှုန်းတွေစံချိန်တွေမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်။ကျတုန်ဒီကိုတရုတ်နိုင်ငံဘက်ကနေအဝယ်လိုက်လာတာကြောင့်ဩဂုတ်လဒုတိယအပတ်ကစလို့ဈေးနှုန်းဆက်တိုက်မြင့်တက်လာတာဖြစ်ပြီးဩဂုတ်လ22ရက်နေ့မှာတော့လက်လီဈေးကွက်မှာကျတုန်ဒီတပိတ်တာကို4000ကျပ်ထိရောက်ရှိလာတယ်လို့ပြည်မျိုးနယ်ကကုန်စုံဆိုင်ပိုင်ရှင်မအေးမော်ဟာပြောပါတယ်မြန်မာနိုင်ငံကျတုန်ဒီကျတုန်ပြူနဲ့စပိုးဆောင်တီးတဲ့စိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအတင်းကတော့ရန်ကုန်နဲ့နေဒီတာတွေမှာကျတုန်ဈေးကဈေးနှုန်းအနည်းငယ်သာကွာဟာတယ်လို့ဆိုပါတယ
်အခုတော့ဆိုတော့တရုတ်ပဲဝယ်ဝယ်ရမရတယ်ဒီလိုပဲတနေ့ပါလုံးဝယ်ရတာလေးရှိတယ်တခါတလေအဲ့လိုရှားမှဝယ်ရတာအဲကျွန်တော်လည်းနေရပြခိုင်းမှာပေါ့ဗျာဒီကဲဆိုရင်ဒီကဲဆိုရင်နေရာလောက်ကွာမှာကျွန်တော်တို့ကဒီကဟိုရန်ကုန်ကျင်းညမကွာမတင်နိုင်ဘူးဘုရားမြန်မာလေးလက်ဆက်ကွန်မဆက်ကြည့်ဘူးဘာလဲဆက်ဆက်ကွန်မဆက်ချတော့ဘူးဘူးဆောင်ကဘူးဆောင်ကတော့ကြာတော့
ရန်ကုန်ဘေးနောင်ပုံစီတိုင်းလက်ကားစည်းကွက်မှာဩဂုတ်လ22ရက်နေ့ကကျပ်တုန်ဒီတပိတ်တာကို3500ကျပ်ပခုတ်ကူကုန်စီတိုင်းစည်းကွက်မှာကျပ်တုန်ဒီတပိတ်တာကို3200ကျပ်ပေါက်စည်းရှိခဲ့ပြီးပြင်ပလက်လီစည်းကွက်မှာဈေးမြင့်တက်တာကအဆင့်ဆင့်သေးယူပို့ဆောင်စည်းနဲ့ဈေးတွေရဲ့တက်မှတ်ဈေးနှုန်းဖြစ်တယ်လို့စပိုးဆောင်တီးတဲ့အတင်ဥက္ကဋ္ဌဦးခင်ဟန်ကပြောပါတယ်တရုတ်နိုင်ငံဟာကျပ်တုန်ကိုအိန္ဒိယနိုင်ငံကလည်းတင်သွင်းနေတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကအိန္ဒိယနိုင်ငံမှာလေယာထွက်ကုန်ပြည်ပတည်မှုမှုနဲ့ပတ်သက်လို့ပြောင်းလဲလိုက်တဲ့အခွန်နှုန်းထားကြောင့်တရုတ်နိုင်ငံဟာကျပ်တုန်ဒီကိုမြန်မာနိုင်ငံဘက်ကနေပို့မှုတင်သွင်းလာတာဖြစ်ပါတယ်။ဒီက
လည်းဒီလိုပဲ။အိန္ဒိယသူတို့ပြန်အမယ် export ဖြစ်စီကျပ်တုန်ကို50ရာခိုင်နှုန်းအခွန်ကောင်းအိန္ဒိယပိုင်းချိန်နဲ့လိုက်တာအခွန်ကြီးမတရားကောင်းတဲ့ကြောင့်ပြန်လို့သိအဆင်မပြေတော့ပြန်ပြန်လာ။ဟိုဒီဘက်ကိုပို့ဝင်နေ
ကျတုန်ဒီကိုတရုတ်နိုင်ငံအပြင်ထိုင်း၊ VN, ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပါတင်ပို့မှုရှိနေပေမဲ့လက်ရှိမှာတော့တရုတ်နိုင်ငံကသာအများအပြားဝယ်ယူနေတာဖြစ်ပါတယ်။ကျတုန်ဒီဈေးနှုန်းဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတဖြည်းဖြည်းမြင့်တက်လာခဲ့တာဖြစ်ပြီးအရသာအစိုးရလက်ထက်2020ခုနှစ်အတွင်းကကျတုန်ဒီတပိတ်တာကို200ကနေ800ကျပ်အထိသာအများဆုံးရှိခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးဩဂုတ်16ရက်ကနေ22ရက်နေ့အထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတယ်။လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။မက်ပယ်နဲ့ပယ်စင်ကုန်ဈေးနှုန်းတွေကပြင်ကျဆင်းလာပါတယ်။တတန်ကို25သိန်းဝန်းကျင်ထိရောက်ခဲ့တဲ့မက်ပယ်ဈေးကဩဂုတ်လ22ရက်နေ့မှာ24သိန်း2000ကျပ်ကိုပြင်ကျဆင်းလာပါတယ်။ပယ်စင်ကုန်ကလည်းတတန်ကို36သိန်း9500ကျပ်ကနေ35သိန်းကျပ်ထိရက်ပိုင်းတွင်ပြင်ကျဆင်းလာပါတယ်။နိုင်ငံချောင်းဝင်ဈေးပြင်ကျဆင်းလာတာကြောင့်ပြင်တွင်းပဲဈေးကွက်ကိုရိုက်ခက်လာတာဖြစ်တယ်လို့ဈေးကွက်စောက်ကြည့်သူတွေကဆိုပါတယ
်။မန္တလေးကုန်စီတိုင်းဈေးကွက်ထဲကို 南地阿文西比维路阿高尼阿叫西米马贝萨西尼耶路公地里阿表瓦勒南皮乌地用呢这边阿迪嘎维尼阿叫西米尼阿皮皮曼德里公地在马奥古拉那三尼阿尼嘎南皮乌这边李三阿贝达文的一股李丁的当这干里李丁东东阿让这包这西尼瓦勒南南什么阿的一股东内超当这干里东内可能当阿让这南有的个的一股东内的当这干里东内的当这阿滴滴包这西比的派对的一股阿让这干里是当这体没得了瓦勒
အခြေခံစားတောက်ကုန်ဖြစ်တဲ့ဆန်စည်းတွေကတော့ထပ်မံမြင့်တက်နေစေဖြစ်ပါတယ်။ဩဂုတ်လ22ရက်နေ့ကရန်ကုန်ဝါတန်းဆန်ကုန်စည်တိုင်းရဲ့ထုတ်ပြန်ချက်အရရွှေဘူပေါ်ဆန်းတအိတ်ကို 33,000 ကနေ 34,500 ကျပ်ပေါက်ဈေးရှိနေပြီးအရင်တစ်ပတ်ကထက်တအိတ်ကို 2,000 ကျပ်မြောင်းမြောက်ပေါ်ဆန်းက 32,000 ကနေ 32,200 ကျပ်ပေါက်ဈေးရှိနေပြီး 1,000 ကျပ်ဆန်ကျန်းဖြစ်တဲ့ရက်90ဆန်ကတအိတ်ကို 9,600 ကနေ 8,600 ကျပ်ပေါက်ဈေးရှိနေပြီးအရင်တစ်ပတ်ကထက် 2,000 ကျပ်အတီးတီးဈေးမြင့်တက်လာတာဖြစ်ပါတယ်ဆန်စည်းနှုန်းတွေကိုထိန်းချုပ်နိုင်ဖို့မြန်မာနိုင်ငံဆန်စမအတင်းချုပ်ကအရင်ဆန်တွေထုတ်ရောက်ပေးနေပေမဲ့ပြင်တွင်းမှာဆန်ထွက်လို့ရောကျနေတာအပါအဝင်ကုန်တယ်ရဲ့ဈေးကစားမှုတွေကြောင့်ဆန်စည်းကဆက်မြင့်တက်နေအောင်မဲလို့သုံးသပ်မှုတွေလည်းရှိနေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။လေယာစီဝါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒီနေ့ညအတွက်နောက်ဆုံးကြက်ရှိတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့ရာသီဥတုပြောင်းလဲမှုကြောင့်အိုးအိမ်ဆုံးခွာရသူတွေတိုးလာနေတဲ့အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်။သမုခေဦးကာလာကကမ္ဘာပူချိန်ထက် 1.5 နဲ့ 2.5 ဒီဂရီအထိမြင့်တက်လာရင်ကမ္ဘာဒေသအတော်များများလူတွေနေလို့မရတော့တဲ့ဒေသတွေဖြစ်လာနိုင်ပြီးတော့အများစုကစည်ရဲနွမ်းပါတဲ့တိုင်းပြည်တွေဖြစ်လိမ့်မယ်လို့ပညာရှင်တွေကပြောပါတယ်။ဖန်တော်ရင်တန်းွေလျှော့ချရေးချိုးပန်းနေတဲ့တိုင်းပြည်တွေကလည်းဒီလိုအခြေအနေတွေအတွက်တော့ကြိုတင်စီစဉ်ထားတာမရှိဘူးလို့လည်းထောက်ပြကြပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာစီစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဤရန်နိုင်ငံတောင်ပိုင်း UNESCO ကမ္ဘာအမွေအနှစ်စည်းဝေး Chiberis စိတ်မြေဒေသကြီးကတော့နှစ်တွေနဲ့ချီမိုးခေါင်လာတဲ့အတွက်အခုတော့ဖုံးဆိုးမြေလိုအသွင်ပြောင်းလာနေပါပြီ။စိမ့်ဆိုးနေတဲ့ကျူရောကြီးတွေလည်းပြင်းထန်လာတဲ့အပူချိန်အောက်မှာမရှင်သန်နိုင်ကြတော့ပါဘူး။ဒီဒေသရဲ့ပြင်းပြနေအပူချိန်က50ဒီဂရီဆဲလ်ဆီယပ်ထိရှိပါတယ်။ဒီစိတ်မြေဒေသမှာမြို့ရိုးဆင်ဆက်လောက်ကင်ဆတ်တောက်လာတဲ့ဒေသခံတွေလည်းပေါ်ဝါရက်တီရစ်အတွက်အရတပါကိုပြောင်းကြပါတယ
်။ طبعاً نقص المياه تأثر تأثير مباشر على حياة الإنسان.
ဒီရှားပါတဲ့တန်ကကျေးလက်ဒေသကလူတွေရဲ့ဘဝရှင်သန်ရက်တည်ရေးပေါ်တရားရည်တရားမှုရှိပါတယ်။ရေကိုမှီခိုအသက်မွေးနေရတဲ့အတွက်ရေခန်းချောက်သွားတဲ့အခါလုတ်ကင်စားတော့ဖို့လည်းမဖြစ်နိုင်တော့ပါဘူး။ကျွန်တော်တို့နဲ့လက်တွဲပြီးလုတ်ကင်စားတော့နေသူတွေကိုဟိုဖို့ဒီဖို့လုပ်နေရလည်းမဟုတ်ပါဘူး။ကျွန်တော်တို့မှဒီလုတ်ကလွဲပြီးတစ်ဖက်တစ်လမ်းကနေလည်းဝင်ဝင်မရှာတတ်ကြပါဘူး။ကျွန်တော်တို့မျိုးစင်ဆက်ဒီစိတ်မြေတော်ကိုပဲမှီခိုပြီးလုတ်ကင်စားတော့လာကြတာဖြစ်ပါတယ်။
နိုင်ငံတောင်ပိုင်းကစိတ်မြေတော်ကြီးကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေကို2006ခုနှစ်ကတည်းက Nature Iraq သဘာဝပတ်ဝန်းကျင်အဖွဲ့ကအသိပညာပေးလာတာပါ။ Tigris နဲ့ Euphrates မြစ်တွေကစီးဝင်လာရတာပေါ်လာတဲ့စိတ်မြေတော်ရဲ့အခြေဝန်ဟာကီလိုမီတာ2000ကျော်ရှိရာကနေ1990ပြည်လုံးနဲ့ပါတော့ကီလိုမီတာ4000လောက်သာကျန်ပါတော့တယ်။
In the end of the winter
song kong lao so yin di di ta ma taip pi ni lo tan ni kaung ma de mwe myu ye tama re tan ga de re ne ye pyin jae ji ko le twei ka ya da ba khu lo ji baung no za jwe mwe myu ye tama re tan ga de re le ma shi do baung no za jwe re ye a sa phit de ju bin ni le tei kaung ma bi
ku la tama ga lu khun yin sa ya commissioner min ji folter tak ka le iraq taung mai ga basra a yak ko ogula sa mai ma twa yak pi mie ri song shong pi lo ne yak pyaung shwe kha ya de data khan twe ne twei song ga ba de
This is a climate emergency and it is high time that it is treated as such not just for iraq
da ha uru ya di a ye bo a chin ni phit ba de a ye bo kaisa a phi kain twe ya mae de ke a chin kala ko yauk ni ba bi iraq nai ngan ta khu de a twet ma hoh be de ka ba lon a twet a ye bo kaisa phit ba de ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်ရမယ်ကျွန်တော်တို့ရဲ့တာဝန်တွေဆက်ပြီးပြက်ကွက်နေမယ်ဆိုရင်တော့ ဒီမှာတွေ့မြင်နေရတဲ့အဖြစ်အပျက်မျိုးတွေကိုကမ္ဘာအခြားဒေသတွေမှာလည်းတွေ့မြင်လာရမှာဖြစ်ပါတယ်
။မိုးကောင်ရေရှားမှုအပဝင်းဆိုးဝါးပြင်းထန်တဲ့ရာသီဥတုအခြေအနေမျိုးတွေကိုဒီဒေသမှာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကစပြီးတော့ကာလကြာရှည်ရင်ဆိုင်လာတာဖြစ်ပါတယ်။ကုလသမဂ္ဂရွှေပြောင်းအခြေချသူများအေဂျင်စီ IOM မြေအစိုးရမိုးကောင်ရေရှားမှုမြေစီဩဇာပျက်စီးဆုံးရှုံးမှုမြေရီတွေထဲစားဓာတ်ပါဝင်မှုမြင့်တက်လာတာတွေကြောင့်ဆက်ပြိုးရေးမွေးမြူရေးနဲ့ငါးဖန်လုပ်ငန်းတွေအပေါ်တက်ရောက်လာရကမိသားစုပေါင်းများစွာတို့ရဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ပြီးဆောက်ဝနေရေးခက်ခဲလာပါတယ်။ဆက်တိုက်ဆိုသလိုမိုးကောင်ရေရှားလာတဲ့အတွက်ချောင်းတွေမြောင်းတွေလည်းခန့်ချောက်လာပါတယ
်။ There is a change in the environment of this area. Instead of the water, there is the
ဒီဒေသရဲ့သဘာဝပတ်ဝန်းကျင်လုံးဝပြောင်းလဲသွားပါပြီ။ရေပြင်ကြီးရှိခဲ့တဲ့နေရာမှာလုံးဝခြောက်တွေ့နေတဲ့မြေပြင်ကိုပဲတွေ့ရပါတယ်။ကျူပင်တွေနေရာမှာဆိုရင်လည်းတဲကန်နိုင်ရမှာပောက်တဲ့အပင်မျိုးတွေကိုပဲတွေ့နေရပါတယ်
။ချမ်းသာတဲ့တိုင်းပြည်တွေကြောင့်ဥတုရာသီပြောင်းလဲလာတာဖြစ်ပေမဲ့သဘာဝဘေးဒဏ်တွေကတော့ဆင်းရဲနှွမ်းပါတဲ့တိုင်းပြည်တွေကသာအများဆုံးခါးစီရင်ဆိုင်ကြရတာဖြစ်ပါတယ်။ကပ္ပဘူချိန်မြင့်တက်စေတဲ့ဖလုံးအိမ်တန့်ငွေလျှော့ချဖို့ချမ်းသာတဲ့နိုင်ငံတွေကဆောင်ရွက်နေပေမဲ့လည်းအခုလိုအိုးအိမ်စွန့်ခွာနေကြတဲ့ပြည်သူတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ရေရှည်စီမံကိန်းချဆောင်ရွက်တာတော့မတွေ့ရဘူးလို့သုတေသီတွေကထောက်ပြပါဗျ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့စည်းရုံးအရ2008နဲ့2016ခုနှစ်အတွင်းဥတုရာသီပြောင်းလဲမှုကြောင့်နှစ်စဉ်ရွှေ့ပြောင်းကြသူက 23.5 သန်းရှိပါတယ်။ရည်ကြီးရှန်နာမုံတိုင်းတိုက်တာတောမီလောင်နာနဲ့အပူချိန်ပြင်းထန်လွန်းလာကြောင်းအခုလိုအိုအိမ်ဆုံပြီးတော့ပြောင်းရွှေ့နေရတာပါ2050ပြည်လွန်အရောက်မှာတော့အခုလိုရာသီဥတုပြောင်းလဲမှုကြောင်းနေရပြောင်းရွှေ့ရသူကတန်ပေါင်း1900ကျော်အထိရောက်လာလိမ့်မယ်လို့လည်းခန့်မှန်းကြပါတယ်ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်ချုပ်ရေးအင်းနိုင်အားလိုက်ဆောင်ရွက်ကြဖို့ပညာရှင်တွေကစဉ်ဆက်မပြတ်တတိပေးတိုက်တွန်းနှိုးဆော်နေတာလည်းဖြစ်ပါတယ်ကျမနှလုံးပါ
ဥရုယာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုမင်းကတလက်ချင်းညပေးမှာဖြစ်ပါတယ်ဗျာ
။မြန်မာကအခြေတည်သောတာဝန်ဒန်းတွေကိုစက်တင်ဘာ1ရက်နေ့နောက်ဆုံးတာထွက်ခွာမိထွက်လာတယ်လို့တန်တပန်ရက်ွက်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့အရှိတီမော်နိုင်ငံတန်ယုံကဝန်ထမ်းတွေအခုလိုမြန်မာနိုင်ငံကထွက်သွားကြဖို့နိုင်ငံခြားရေးဌာနကဒီနေ့ဩဂတ်လ26ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တယ်လို့တန်တမန်တိုင်ဝမ်ကရတဲ့ထုတ်ပြန်ချက်ကိုကိုကာဘီပေါ်တူဂီအခြေစိုက်လူစာသတင်းဌာနကဖော်ပြလိုက်တာပါမြန်မာနိုင်ငံရဲ့အချက်အလက်ကိုအာဆီယံရှိတောင်အရှနိုင်ငံများအသင်းနဲ့မဖြည့်ရှင်းနိုင်သေးသေးအရှိတီမော်နိုင်ငံအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံအဖြစ်ပါဝင်မှာမဟုတ်တဲ့အကြောင်းအရှိတီမော်ဝန်ကြီးချုပ်ရှနာနာကာစမာဟိုကဩဂတ်လအစောပိုင်းမှာပြောခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့မြန်မာဘက်ကအခုလိုလှုပ်ဆောင်လိုက်တာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာရုရှားကြီးစားတဲ့ခေါင်းဆောင်တည်ဆုံပြီးဒီတပ်သားတွေအနေနဲ့နိုင်ငံပေါ်တစ္ဆာရှိကြောင်းဝန်ခံချက်လက်မှတ်ထိုးဖို့သမ္မတဗလာဒီမာပူတင်ကအမိန့်ထုတ်လိုက်ပါတယ်ဒီဗာဂနာကြီးစားတဲ့ခေါင်းဆောင်ရက်ဖ်ဂန်နီပရီကောရှင်တည်ဆုံမှုဟာအနောက်နိုင်ငံတွေခံမှန်းထားတယ်လို့ရုရှားသမ္မတဗလာဒီမာပူတင်လက်ချက်မဟုတ်ဘူးလို့ထုတ်ပြန်ပြီးမှပဲဒီဝန်ခံချက်အမိကိုသမ္မတကိုယ်တိုင်မနေ့ကလက်မှတ်ထိုးထုတ်ပြန်လိုက်တာပါကျေးဇူးတက်ခေါင်းဆောင် precaution ဘုတ်ဒူးနေ့ကလေရင်ပြတ်ချမှုတဲ့တည်ဆုံခဲ့တာဟာရုရှားသမ္မတလက်ချက်လို့ခံမှန်းတာကလုံးဝလိမ်ညာမှုကြီးတာဖြစ်တယ်လို့ရုရှားသမ္မတရုံးကမနေ့ကပဲထုတ်ပြန်ခဲ့ပါတယ်ခင်ဗျာနောက်မြန်မာဘက်ကဖမ်းထားတဲ့ internet online ရာဇဝတ်မှုနဲ့တန်တရားတရားခံ12ခုကိုတရုတ်ဘက်ကပြန်ခေါ်သွားပါပြီမြန်မာရဲတွေအနေနဲ့ကရင်ပြည်နယ်မြောက်ပိုင်းမြို့မှာထိမ့်သိမ်းထားခဲ့တဲ့ဒီ online လိမ်လည်မှုတန်တရားရှိသူတွေကိုမချာခင်ကပဲတရုတ်ရဲတွေကပြန်ခေါ်ခဲ့တယ်လို့တရုတ်ပြည်သူလုံခြုံရေးရာဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်တာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ်မှာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Peter Handley နဲ့ TN1 တို့ဖြစ်ပါတယ်။ View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9မီတာ3251နဲ့ line length မီတာ190လို့ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါလိမ့်နော်ကျေးဇူးတင်ပါ
This program has come to you from the Voice of America, Washington.